Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလတရက်အင်္ဂါနေ့ညပိုင်း 9:20 စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24-25-51နဲ့လက်လက်မီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းကလောက်ပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးသနာကျော်ပါရှင်။ကမ္ဘာရာသီဥတုပြောင်းလဲရေးလုပ်ငန်းတွေကိုပံ့ပိုးဖို့ကိစ္စမှာအမေရိကန်ကုမ္ပဏီ83ခုပါဝင်ဖို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကတိပြုကြပါတယ်။ကမ္ဘာတစ်လုံးမှာ HIV ရောဂါပိုးရှိသူတွေအားလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြားရောက်တဲ့ကမ္ဘာ H8 ရောဂါတိုက်ဖျက်ရေးနေ့မှာကမ္ဘာကျန်းမာရေးအဖွဲ့ကမိမောင်းထုတ်ထောက်ပြသွားပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်ဒီကနေ့ကြားရောက်တဲ့ကမ္ဘာကုခန်အားကြာစင်မှု90ရောဂါတိုက်ဖျက်ရေးနေမှာပဲမြန်မာနိုင်ငံရဲ့ HIV AIDS နဲ့ပတ်သက်လို့ကုလသမဂ္ဂကဘယ်လိုတိုက်တွန်းလိုက်ပါသလဲ
There is not enough international support for HIV AIDS in Myanmar The Myanmar
government UNAIDS ရဲ့မြန်မာရုံးတာဝန်ခံ Emon Murphy ပါရှင်အပြစ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာပလောင်တပ်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့တဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာအခွန်ကောက်ခံမှုမှာဆုံးရှုံးမှုတွေအတော်လေးဖြစ်နေတယ်ဆိုတဲ့တဲ့နဲ့တာယီဖနက်ဆက်ယုံအလုပ်သမားတွေဆန္ဒပြမှုနောက်ဆုံးအခြေအနေတွေကိုကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုမအေးတန်နာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါဦးရှင
်။ကမ္ဘာရာသီဥတုပြောင်းလဲရေးလုပ်ငန်းတွေကိုပံ့ပိုးဖို့ကိစ္စမှာအမေရိကန်ကုမ္ပဏီ83ခုပါဝင်ဖို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကတိပြုကြကြောင်းအမေရိကန်သမ္မတအင်ဂျီရောကကြေညာပါတယ်။ရီမန်းချက်ကတော့ကာဗွန်နိုင်အောက်ဆိုက်ထုတ်လွှတ်မှုကို90ရာခိုင်နှုန်းရေသုံးဆွဲမှုကို80ရာခိုင်နှုန်းရှော့ချပြီးတော့အစားရိုးလောင်စာကိုရာနှုန်းမြင့်ဝယ်ယူသုံးဆွဲကြဖို့ဖြစ်ပါတယ်။လာမယ့်၄နှစ်အတွင်းမှာအစားရိုးလောင်စာအရင်းမြစ်တွေကိုထုတ်လုပ်ဖန်တီးပြီးတော့ရုပ်ကျွင်းလောင်စာနေရာမှာအစားထိုးဖို့အတွက်အာဖရိကနိုင်ငံတွေကိုပြင်သစ်ကဒေါ်လာတန် 2,100 ပေးမယ်လို့ဒီကနေ့အင်္ဂါနေ့မှာပဲပြင်သစ်သမ္မတဖွန်ဆွာအိုလန်ကလည်းကြေညာသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဥရုယာသီပြောင်းလဲမှုတံကိုစိုးစိုးဝါးဝါးရင်ဆိုင်ရတဲ့ကျွန်းနိုင်ငံငွေလေးတွေနဲ့လည်းဒီကနေ့ဆွေးနွေးဖို့ရှိပါတယ်။ညီလာခံတက်ရောက်လာတဲ့အစိုးရခေါင်းဆောင်အများအပြားကတင်းလာနေမှာတော့တစ်တော်ပြုံးတိမှုကာကွယ်ရေးနဲ့တစ်တော်ပြန်လဲပြို့ထောင်ရေးဆောင်ရွက်ကြဖို့ဝိုင်းဝန်းပြီးတော့သဘောတူခဲ့ကြတာပါ။ဘရာဇီးလ်နိုင်ငံကမိုးတစ်တော်တွေကိုထိမ့်သိမ်းဆောင်ရှောက်ဖို့ဘရာဇီးလ်နဲ့နော်ဝေးနိုင်ငံတို့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားဖို့ကြေညာသွားသလိုဗြိတိန်ဂျာမနီနဲ့နော်ဝေးတို့ကကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေရှော့ချရေးရည်မှန်းချက်တွေကိုပြည့်မြအောင်လှုပ်ဆောင်တဲ့နိုင်ငံတွေကိုလာမယ့်9နှစ်အတွင်းမှာစုစည်းဖြစ်တဲ့တစ်နှစ်ကိုအထောက်အကူတန်းတထောင်စီပေးဖို့ရည်မှန်းထားကြောင်းကြေညာပါတယ်။ကိုလံဘီယာနိုင်ငံကတော့ဗြိတိန်၊ဂျာမနီ၊နော်ဝေးနိုင်ငံတို့ရဲ့အကူအညီနဲ့သူတို့အစိုးသဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ဖွံ့ဖြိုးမှုအစီအစဉ်တွေအကောင့်ထည့်ဖို့မယ်လို့ကြေညာပါတယ်။အခုအနေထားမှာကမ္ဘာခေါင်းဆောင်တွေအနေနဲ့ရေရေတင်းတင်းဆုံးဖြတ်ချက်ချဖို့ညီလာခံစစ်မြင်းကနေပြီးတော့သမ္မတဥပမာမနေ့ကပဲတိုက်တွန်းသွားတာပါ။ပါရီမျိုးတော်ကဥရုယာသည်ညီလာခံမှာရရှိတဲ့တိုးတက်မှုကိုကမ္ဘာကြီးမှာခံစားနေရတဲ့ဒုက္ခပေးတွေဘလောက်ရောပါသွားလဲဆိုတာနဲ့ကမ္ဘာမျိုးကိုဘလောက်ထိမ့်သိမ်းဆောက်ရှောက်နိုင်လဲဆိုတာတွေနဲ့တိုင်းတာနိုင်မယ်လို့သမ္မတအိုဘားမားကပြောပါတယ်။ညီလာခံတက်ကမ္ဘာခေါင်းဆောင်တွေအနေနဲ့ရုပ်ကျွင်းလောင်စာကနေပြီးတော့ကာဗွန်ဓာတ်ငွေထုတ်လုပ်မှုကိုရှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုထိန်းချုပ်ဖို့ဘလောက်အရေးကြီးလဲဆိုတာသိကြပါလိမ့်မယ်လို့ပြောပြီးတော့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံအချို့အနေနဲ့တော့ဘာတွေတိုးတက်အောင်လုပ်ပြီးပြီလဲဆိုတာပြောပြပါတယ်။ကမ္ဘာပူချိန်ဟာဆက်မှုတော်လန်ရေးခေတ်ကြိုကာလနဲ့နှိုင်းယှဉ်ရင်2ဒီဂရီဆယ်စီယပ်စ်တက်ပိုပြီးတော့မမြင့်တက်အောင်လှုပ်ဆောင်ကြဖို့မဖြစ်မနေလိုက်နာရမယ့်အချက်တွေကိုခေါင်းဆောင်တွေကြားမှာသဘောတူညီမှုရဖို့ကြိုးစားနေတာပါ2015အကုန်မှာကမ္ဘာပူချိန်ဟာ1ဒီဂရီဆယ်စီယပ်စ်အထိမြင့်တက်မှာဖြစ်ပြီးတော့ဒါဟာကမ္ဘာတစ်ခုလုံးဆိုးရွားတဲ့အကျိုးဆက်တွေနဲ့မကြုံရအောင်လို့ထိန်းထားရမယ့်မြင့်တက်ပူချိန်1ဒီဂရီဆယ်စီယပ်စ်ရဲ့တဝက်အနေအထားဖြစ်ပါတယ်ရှင်
ရာသီဥတုပြောင်းလဲမှုကြောင့်မြောက်ဝင်ရိုးစွန်းကရေခဲတောင်တွေပေါ်တက်ရောက်မှုတွေကိုနားလည်ဖို့ကြိုးစားတဲ့အနေနဲ့နော်ဝေးဝင်ရိုးစွန်း Institute နဲ့တခြားမိဖက်အဖွဲ့အစည်းတွေကသိပ္ပံပညာရှင်တွေက Lens သုတေသနရေရင်ပေါ်မှာရေပောင်း111ကျပ်နေထိုင်ပြီးရေမှန်ပေါင်း4000ခရီးထွက်ခဲ့ကြပါတယ်။ရေခဲတွေဖြစ်တည်ရွေးရှားပုံနဲ့ဂေယာစနစ်တွေကိုလေ့လာပြီးပုံမပူနွေးလာနေတဲ့သမုဒ္ဒရာတွေနဲ့နေရောင်ခြည်တွေကအာတိတ်ဒေသပေါ်တက်ရောက်မှုတွေကိုနားလည်ဖို့ကြိုးစားခဲ့တာပါ။နှစ်ပေါင်းများစွာဖွဲ့စည်းဖြစ်တဲ့ရေခဲတွေကလုံးဝပျောက်ကွယ်လို့နေပါဖြစ်နေပြီး တနစ်တန်ရေခဲတွေကအစားထိုးနေရာယူနေတာဖြစ်ပါတယ်ရေခဲတွေကပါလွန်းတာကြောင့်အားကောင်းတဲ့ရေခဲခွက်ရေရင်နဲ့သာဆိုရင်စောင်းနေအေးဆုံးလားဒီမှာတော့မျက်ဝင်ရိုးစုံကိုဖြတ်မောင်းသွားနိုင်တဲ့အခြေအနေမျိုးရှိနေပါတယ်တတန်းနူသေးတဲ့ရေခဲတွေရှိတဲ့အာတိတ်ဒေသကပို့ပြီးတော့မြ мян ပြောချနိုင်မြ мян ပုံပြက်သွားနိုင်ပြီးတော့လွန်ခဲ့တဲ့15နှစ်နဲ့20လုံးကရှိခဲ့ဘူးတဲ့အာတိတ်ဒေသရဲ့ပုံစံတွေနဲ့အကြီးအကျယ်ခွဲလွှဲနေပြီလို့ Norway ဝင်ရိုးစု Institute ကနိုင်ငံတကာညွှန်ကြားရေးမှူးပါမောက်က Kim Holman ကပြောပါတယ်
ရုရှားတိုင်းလေရင်ကိုတူရကီကပြစ်ချောင်းရင်လို့တင်းမာမှုတွေဖြစ်ခဲ့ရတာတပတ်ကြာတဲ့အချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားဟာတူရကီနဲ့ရုရှားနှစ်နိုင်ငံကြားမှာအခြေအနေပြည်လဲအောင်နှိမ့်နှိုင်းပြီးတော့ဆီးရီးယားပြည်ပခါမှာပူရဲဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်။ကျွန်ုပ်တို့မှာ IS Islamic စစ်သွေးကြွဆိုတဲ့ပုံရံသူရှိပါတယ်။ဆီးရီးယားမှာနိုင်ငံရေးအဖြစ်တစ်ခုရနိုင်ဖို့လိုတယ်ဆိုတာအာယုံစိုက်ပြီးတော့ဆက်လုပ်ကြဖို့လိုပါတယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။တူရကီကရုရှားရဲ့ SU-24 တိုက်လေယာဉ်ဟာတူရကီရဲ့လေပိုင်းနဲ့ထဲဝင်လာတယ်ဆိုပြီးပြီးခဲ့တဲ့သတင်းဘက်ကပြစ်ချခဲ့တာဖြစ်ပါတယ်။ရုရှားကတော့သူတို့တိုက်လေယာဉ်တူရကီလေပိုင်းနဲ့ထဲမရောက်ဘူးလို့ပြောပြီးတော့ဒီဖြစ်ရဲ့အတွက်တူရကီအစိုးရကိုစီးပွားရေးပိတ်ဆို့မှုလုပ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။မစ္စတာအိုဘားမားကမဟာမိတ်တူရကီပေါ်မှာအမေရိကန်ရဲ့ထောက်ခံမှုကိုထပ်ပြီးတော့ပြောသွားခဲ့တာပါ။တူရကီသမ္မတအာဒိုဝမ်ကလည်းသူ့ရဲ့အဆိုဒေသရင်းပြဿနာတွေကိုတန်တမန်ရင်းနဲ့ဖြေရှင်းဖို့တိုက်တွန်းသွားပါတယ်ရှင်။
ဒီနေ့ငယ်မှာနောက်ဆုံးချိန်ဒီကြောပြန်လွတ်တော်ယူကောက်ပွဲအတွက်ကာရိုမြို့တော်ပါဝင်နိုင်ငံတော်ဝက်နီးပါးလောက်မှာမဲယုံနေဒီကနေ့စတင်ဖွင့်လှစ်ခဲ့ပါတယ်။အစ္စလမ်ဝါဒီလွှမ်းမိုးထားတဲ့လွတ်တော်ကို2012ခုနှစ်မှာတရားရုံးဆုံးဖြတ်ချက်နဲ့ဖျက်သိမ်းခဲ့ခြင်းကစလို့ပထမဆုံးချိန်ဒီနေ့ငယ်မှာလွတ်တော်အတွက်မဲပေးရွှေ့မှုတွေစတင်ခဲ့တာပါ။ဒီကနေ့စတင်လိုက်တဲ့နှစ်ရက်ကြာယူကောက်ပွဲအတွက်ရဲနဲ့စစ်သားထောင်ပေါင်းများစွာလည်းလွန်ကျော်ရေးယူထားပါတယ်။အစ္စလမ်ဆွေးရောက်တွေရဲ့ပုံကံမှုတွေနဲ့ဒီနေ့ငယ်စန်းတိုင်းကျွန်းစွန်မှာအော်တိုဘားလနှောင်းမိုင်းတို့ကလူပေါင်း224ယောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ပျက်ချမှုကြောင့်ရတဲ့အတွက်လဲစိုးရိမ်မှုတွေနဲ့အတူလွန်ကျော်ရေးအစီအစဉ်အတွက်ဆောင်ရွက်ထားကြတာပါ ယူကော့ပွဲရလဒ်တွေကတော့ဒီသတင်းပတ်နှောင်းမိုင်းမှာကြီးညာသွားမှာဖြစ်ပြီးလွတ်တော်အစ်ကိုတော့ဒီဇင်ဘာလနှောင်းမိုင်းမှာခေါ်ယူကျင်းပနိုင်မှုလဲစီစဉ်ထားပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ခါနေနိုင်ငံတကာနဲ့ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကမ္ဘာတစ်လုံးမှာ HIV ရောဂါပိုးရှိသူတွေအားလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြားရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေမှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကမိမောင်းထိုးထောက်ပြသွားပါတယ်။AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38သန်းမှာ16သန်းလောက်ဟာဆေးဝါးတွေကိုတွဲဖက်ပြီးတော့သုံးဆွဲနေကြတယ်လို့ WHO ကပြောပါတယ်။အဲလိုမျိုးဆေးဝါးတွေသုံးဆွဲမှသာမျိုးဆက်တစ်ခုတွင်မှ AIDS ရောဂါကပပျောက်သွားဖို့နည်းလမ်းဖြစ်တယ်လို့လည်းဆိုပါတယ်။ရောဂါပိုးရှိနေမှန်သိတာနဲ့ကုသမှုစပြီးတော့ခံယူသူတွေဟာတခြားလူတွေကိုရောဂါပိုးကူးစက်စေဖို့အခွင့်အလမ်းပို့ပြီးတော့နေပြီးပို့ပြီးတော့လည်းကြမ်းကြမ်းမှမှနေသွားနိုင်တယ်ဆိုတဲ့လေးလာတွေ့ရှိချက်တွေကို WHO ကထောက်ပြပါတယ်။အဲ့ဒါကြောင့်ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေပို့လို့ဖို့အတွက် WHO ကနှိုးဆော်ပါတယ်။ဒါမှသာလူတွေအနေနဲ့ကိုယ်မှာ HIV ယောဂပိုးရှိမရှိဆိုတာသိနိုင်ပြီးတော့ယောဂပိုးရှိနေတယ်ဆိုရင်ကုသမှုစောစောဆီဆီခံယူနိုင်မှာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ ARV ကုလုံးနဲ့ကုသတာဟာ AIDS ယောဂနဲ့ဆက်နွယ်တဲ့သေဆုံးမှုပေါင်း21သန်းကိုကာကွယ်နိုင်မှာဖြစ်တယ်လို့2030ပြည့်နှစ်ရောက်ရင်ယောဂပိုးကူးစက်မှုအသစ်ပေါင်း28သန်းကိုတားဆီးနိုင်မယ်လို့ WHO ကပြောပါတယ်။ဒီကမ္ဘာလုံးမှာ HIV ရောဂါပိုးရှိနေသူ38သန်းမှာ26သန်းဟာဆာဟာရာဒေသနာရတောင်ပိုင်းဒေသကဖြစ်တာကြောင့်ရောဂါပိုးရှိနေသူပေါင်းရဲ့80ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီထဲမှာကလူဦးရေထက်ဝက်ကျော်လောက်ကပဲသူတို့ရောဂါပိုးရှိနေတယ်ဆိုတာသိကြတယ်လို့ WHO ကပြောပါတယ်ရှင
်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုချီချူးကွန်ပြူကြောင်းနဲ့နိုင်ငံရေးအခြေအနေတွေတည်ငြိမ်ငြိမ်ရှိဖို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကပြောကြားလိုက်ပါတယ်။နိုင်ငံရေးခြေနေတွေတည်ငြိမ်အောင်ထိန်းသိမ်းဖို့အမျိုးသားသွေးစည်းညီညွတ်ရေးစီးပွားရေးထိုးထွင်းမှုတွေကိုထိန်းသိမ်းဖို့နဲ့တိုင်းပြည်ဖွံ့ဖြိုးရေးမှာအားလုံးလက်တွဲလှုပ်ဆောင်သွားနိုင်မှုအိန္ဒိယမိတ်ဆွေနိုင်ငံတစ်ခုအနေနဲ့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟွာချွန်ရင်းကမနေ့ကဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့ချစ်ချစ်ရင်းနှီးတဲ့မူဝါဒကိုတရုတ်နိုင်ငံကဆက်လက်ဆွဲကင်ထားကြောင်းနဲ့ မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ပြီးပြည်သူလူထုရဲ့လူမှုဘဝတွေတိုးတက်လာစေဖို့မြန်မာနိုင်ငံနဲ့အခိုင်အမာလက်တွဲပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောဆိုသွားပါတယ်။ယူကောက်ပွဲမှာတခဲနဲ့နိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဘူချုံမူကြီးမင်းအောင်လှိုင်တို့နဲ့မနေ့ကမှတွေ့ဆုံမှုရှိနေချိန်မှာပဲတရုတ်နိုင်ငံရဲ့မှတ်ချက်ပြီးပြောကြားချက်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်
။မနေ့ကဒီဇင်ဘာလမှာဂျာဗာပင်လယ်ရဲ့ကို Air Asia ခီးစဲတင်လေယာဉ်ပြတ်ကျရတာဟာလေယာဉ်ဆက်ချို့ရွမှုကြောင့်လေယာဉ်မှုကစူးစမ်းထိန်းချုပ်မောင်းနေပေမဲ့လေယာဉ်ကိုမထိန်းနိုင်တော့ပဲပြတ်ကျရတာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပဲပြောပါရီ။သူတို့ရဲ့အပီးသက်အစီရင်ခံစာမှာနိုင်ငံကူးသန်းပို့ဆောင်ရေးဘေးကင်းရှင်းမှုကော်မတီက Airbus A320 ရဲ့ပြန်တက်မှုထိန်းချုပ်စနစ်မှာအချက်ပေးခေါင်းလောင်းမြည်စေတဲ့ပိုင်လုံးဆက်နေရမှာအကွဲကြောင့်ဖြစ်နေတယ်လို့ပြောထားတာပါ။အဲဒီနောက်မှာလေယာဉ်ပြန်တက်တဲ့အဖွဲ့လေယာဉ်ကိုထိန်းချုပ်ဖို့လုပ်ရာကနေလေယာဉ်ကိုမထိန်းချုပ်နိုင်တော့ပဲဖြစ်သွားရတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။လေယာဉ်ပေါ်လိုက်ပါလာသူ162ဦးလုံးသေဆုံးသွားရတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်နောက်မြောက်ဘက်ကဟိုတယ်တစ်ခုမှာလိန်ပြောင်းထားတဲ့ဖိလစ်ပိုင်မျိုးသမီးတစ်ဦးကိုတပ်ဖြတ်မှုနဲ့ American Marine တပ်ဖွဲ့ဝင်တူကိုဖိလစ်ပိုင်တရားရုံးတစ်ခုကပြစ်ဒဏ်ချလိုက်ပါတယ်။ဒုတက်ချက် Joseph Scott Pemberton ဟာအသက်26နှစ်အရွယ် Jennifer Lord ကို11နှစ်တတ်ခဲ့တဲ့အတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးထောင်ဒဏ်12နှစ်ချမှတ်ခဲ့တာပါ။ဒီတဲ့ကြီးလေးတဲ့လူသတ်မှုဆွဲချက်နဲ့ပြစ်ဒဏ်စီရင်ခံရမယ်ဆိုရင်တော့သူဟာထောင်ဒဏ်140အထိချမှတ်ခံရနိုင်ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တိုင်းနဲ့တိုင်းနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားမှာပါနှစ်စဉ်ဒီဇင်ဘာလတရက်နေ့ကြာရောက်တဲ့ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day အတွက်ကမ္ဘာသရဆောင်မုတ်ကတော့ Getting to Zero 3ညအထိကြာဆင်းရေးဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း HIV AIDS အရေးတုံ့ပြန်ဆောင်ရွက်မှုကတိတိတသားတိုးတက်လာပေမဲ့ကူးစက်မှုတွေထပ်ပြီးရှိနေသေးတာကြောင့်မြန်မာအစိုးရဘက်ကရောနိုင်ငံတကာအတိုင်းအဝိုင်းကပါ HIV AIDS တိုက်ဖျက်ရေးအတွက်တုံ့ပြန်လှုပ်ဆောင်ပေးဖို့လိုတယ်လို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။HIV AIDS တိုက်ဖျက်ရေးဆိုင်ရာကုလရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရရှင်
။မြန်မာနိုင်ငံမှာ HIV AIDS ကူးစက်ခံရမှုဟာ15နှစ်တာကာလအတွင်း3ပုံတစ်ပုံလောက်ကျဆင်းသွားပြီး AIDS နဲ့ဆက်နွယ်ပြီးသေဆုံးရမှုအရေအတွက်ဟာ10ဆုနှစ်တခုအတွင်းထပ်ဝင်နီးပါးချခဲ့တယ်လို့ HIV AIDS တိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂရုံးကခန့်မှန်းဖော်ပြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာ HIV AIDS ပြဿနာကိုကျော်လွှားနိုင်ဖို့မြန်မာအစိုးရဘက်မှရောနိုင်ငံတကာအကူအညီတွေပါလိုအပ်နေဆဲဖြစ်တယ်လို့ UNH ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Emon Mafi ကပြောပါတယ
် There is not enough international support for HIV AIDS in Myanmar
နိုင်ငံတွင် HIV AIDS အတွက်နိုင်ငံတကာအကူအညီတွေကမလုံလောက်ပါဘူးမြန်မာအစိုးရကတော့ HIV AIDS အရေးပိုပြီးတိုးလုံနေပါတယ်။နိုင်ငံတကာဘက်ကပေးထားတဲ့ကတိကဝတ်တွေမတည်တာကတော့စိတ်မကောင်းစရာပါ။မြန်မာအစိုးရဘက်ကဖော်ပြလာတဲ့စာရင်းအချက်အလက်တွေအရ HIV ကူးစက်ခံရမှုမြင့်လာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီအချိန်မှာနိုင်ငံတကာအထောက်ပံ့တွေကိုလျှော့ချဖို့မသင့်ပါဘူး။နိုင်ငံရဲ့အရေးကြီးတဲ့ကျန်းမာရေးကဏ္ဍအတွက်နိုင်ငံတကာအထောက်ပံ့တွေလိုအပ်ပါတယ်
။ဒီဇင်ဘာလတရက်နေ့မှာကြာရောက်တဲ့ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ World AIDS Day မှာမြန်မာနိုင်ငံဆိုင်ရာ AIDS တိုက်ဖျက်ရေးကုလသမဂ္ဂရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခု2015ခုနှစ်အတွက်မြန်မာအစိုးရဘက်က HIV AIDS တိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ5သန်းတိုးမြှင့်သုံးစွဲခဲ့တဲ့အပေါ်အသိအမှတ်ပြုဖော်ပြထားပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီနှစ်စက်တင်ဘာလအထိမြန်မာနိုင်ငံတွင်းက HIV AIDS ကူးစက်ခံထားရသူ3,000ကျော်ကို ARV ဆေးဝါးတွေထောက်ပံ့ပေးနိုင်ခဲ့တာဖြစ်ပြီး3နှစ်တာကာလအတွင်းဆေးပေးနိုင်ခဲ့သူ2ဆအထိတိုးလာတာလည်းဖြစ်ပါတယ်။မြန်မာဆွေရဘက်ကကုသရေးလုပ်ငန်းစဉ်တွေကိုတိုးမြှင့်လှုပ်ဆောင်လာပြီးမဲ့အသိပညာပေးရေးနဲ့ဂျိုတင်ကာကွယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ထပ်ပြီးလိုနေသေးတယ်လို့မစ္စတာမာဖီကထောက်ပြပြောဆိုပါတယ်။မြန်မာနိုင်ငံတွင် HIV AIDS ကူးစက်ခံရမှုတွေရှိနေစေဖြစ်တာကြောင့်ရည်မှန်းထားတဲ့အတိုင်းအတာအထိလျှော့ချနိုင်တာမရှိသေးဘူးလို့လည်းသူကပြောပါတယ်။ဒီအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်မြန်မာကျန်းမာရေးစနစ်ရဲ့လိုအပ်ချက်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလည်း UNH ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Emon Mafi ကအခုလိုမှတ်ချက်ပေးပြောဆိုပါတယ်။
More than 45% of people of treatment is provided through government services. That's a significant increase. But there are still human resource needs there that have to be met in the health system.
မနက်ကနေ့မှာ HIV AIDS ရောဂါကိုတိုက်ဖျက်ဖို့အတွက်နိုင်ငံကနေပူးတွဲလှုပ်ဆောင်ရမယ်ဆိုတာမြန်မာအစိုးရကသိရှိနားလည်ပါတယ်။ HIV ရောဂါကူးစက်ခံထားရသူတွေအတွက်အခုချိန်မှာပိုပြီးအရေးပါတဲ့ချက်ကတော့ မြန်မာစိုးရဘက်ကအကူအညီလုပ်ငန်းစဉ်တွေကိုတိတိတတ်တာတိုးချဲ့လုပ်ကင်လာတာပဲဖြစ်ပါတယ်။ဒါပေမဲ့အမျိုးသားကျန်းမာရေးကဏ္ဍမှာလူဆောင်အရင်းမြစ်တွေလိုအပ်နေပါသေးတယ်။တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကလည်းကူတာပေးဖို့နဲ့စောင့်ရှောက်ဖို့လိုအပ်နေတဲ့လူနာတွေကိုအကူအညီတွေပေးရပါမယ်။ဒါ့အပြင်ကြိုတင်ကာဝေးရေးကလည်းအထူးပဲအရေးကြီးပါတယ်။ယောဂါကူးဆက်ခံထားရသူတွေအနေနဲ့လည်းဒီယောဂါဟာရှစ်ဆရာကောင်းတယ်လို့ယူဆကြတာကြောင့်အစိုးရကုသရေးဌာနတွေကိုတွားတာတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစီမှာပဲပို့ပြီးကုသကျင်ကြတာပါ
2016ကနေ2020ပြည့်နှစ်အထိ၅နှစ်တာကာလအတွင်းခုခံအားချဆင်းမှု90ရောဂါတိုက်ဖျက်ရေးဆိုင်ရာအမျိုးသားမဟာဗျူဟာစီမံကိန်းအသစ်ကိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကရေးဆွဲနေပြီဖြစ်ပြီးဒီစီမံကိန်းအရာ HIV/AIDS တိုက်ဖျက်ရေးနိုင်ငံတကာလုပ်ငန်းတွေနဲ့ချိတ်ဆက်ဆောင်ရွက်မယ်လို့လည်းလက်ရှိကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကကမ္ဘာခုခံအားချဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ၁ရက်နေ့ World AIDS Day မှာပြောဆိုထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲသတင်းဖက်အလဲပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာပလောင်တပ်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေပြီးအစိုးရတပ်ကရှမ်းတပ်နဲ့ပူးပေါင်းတိုက်ခိုက်နေတဲ့အကြောင်းဒီတိုက်ပွဲတွေဟာရှမ်းတပ်ဖွဲ့ကပလောင်နယ်မြေအတွင်းဝင်ရောက်လာတာကြောင့်စတင်ဖြစ်ပေါ်တာဖြစ်ကြောင်းပလောင်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်နက်ကင်တပ်ဖြစ်တဲ့တအန်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့လက်နက်ကင်တပ်ဖြစ်တဲ့ရှမ်းပြည်တပ်မတော် SSA တောင်ပိုင်းတပ်ဖွဲ့တွေဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကအခုလိုပြောပါတယ
်။အဲမျိုးမဖြစ်ပွားဖို့အတွက်ကျွန်တော်တို့ဂျင်းမိသားစုခံနဲ့အမတူအဖက်ပြီးမှဖက်လာတယ်ဒါဆက်ခုနေနေရောက်တဲ့ချိန်ကျတော့ဒီဘက်ကစတင်ပြီးမှဒီဘက်ကပြခတဲ့ဒီဘက်ကနေဒီလိုလက်ဆက်ပြန်လာတော့ဖြစ်တယ်
။28ရက်နေ့ကနေ30ရက်နေ့အထိတိုက်ပွဲဖြစ်ပွားရမှာ30ရက်နေ့မှာတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလှုပ်ရှားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့ကြားမှနယ်မြေတတ်မှတ်မှုရှိပေမဲ့ RCSS SSA တောင်ပိုင်းအဖွဲ့နဲ့တော့တတ်မှတ်ချက်မရှိဘူးလို့လည်းပလောင်တပ်ဖွဲ့ဘက်ကပြောပါတယ်
။ဒီမြောက်ပိုင်းမှာလှုပ်ရှားတဲ့ SSPP SSA တို့ကလှုပ်ရှားမှုနယ်မြေတော့သူ့နယ်မြေခုနယ်မြေတော့ရှိတယ်ဒီ RCSS ကငခုတဲ့ကျွန်တော်ဖွဲ့စားပြီးမှဒီနယ်မြေဟိုဝင်လာကြတဲ့ဒီလှုပ်ရှားမှုကမရှိဘူးကျွန်တော်ဒီတောင်ပေါ်မှာအခုကကျွန်တော်လှုပ်ရှားတဲ့နယ်မြေဒီရပိုင်းအဲ့ချောက်ပလာတဲ့ဖြစ်တယ်အဲ့ကြောင့်မို့ဒီဖိုင်းချတာမှမရှိဘူးပေါ့တော့လေ
ပြီးခဲ့တဲ့ရက်တွေကတော့ပလောင်တပ်ဖွဲ့ဟာအစိုးရတက်နဲ့လဲတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကဒီနယ်မြေဟာ PSLF TNLA အဖွဲ့မလှူရှားခင်ကတည်းကသူတို့အခြေစိုက်ခဲ့တာလို့ပြောပါတယ်။လက်တလောဖြစ်ပွားတဲ့တိုက်ပွဲကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့သူတို့တပ်ဖွဲ့တွေလွိုက်တန်းလန်းကိုလာရောက်ပြီးတပြည်လုံးပြစ်ခတ်ရက်စဲရေးအတွက်ဆွေးနွေးပြီးအပြန်မှာပလောင်တပ်ဖွဲ့ကခြုံခိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုမှာ SSA တောင်ပိုင်းတပ်ဖွဲ့ဘက်က2ယောက်ကြာဆုံးပြီး2ယောက်ဒဏ်ရာရခဲ့တယ်လို့လည်းဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။လက်ရှိအချိန်ထိတော့ဒီတိုက်ပွဲတွေရက်စဲဖို့အတွက်နှစ်ဖက်စလုံးကပြင်ဆင်ထားတာမရှိသေးကြောင်းပြောပါတယ်။ကြားကောင်းပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကထွေထွေတွင်းမှုဦးဆိုင်ညွန့်လွင်ကတော့တွဲဆုံဆွေးနွေးပြီးအပြေရှာဖို့တိုက်တွန်းပါတယ်
။တိုက်ပွဲဖြစ်တယ်ဆိုတာမကောင်းပါဘူး။ခုအခြေအနေမှာဖြစ်တာကောင်းပါပဲ။ဒါသူတို့သူနေရဖြည့်ရှာမှာပေါ့ဗျာဒါအကောင်းဆုံးပါပဲ
လက်ရှိပြိပခဖြစ်ပွားနေတဲ့ PSLF ကပလောင်တပ်ဖွဲ့ဟာဥိုင်မုံခေါင်းဆောင်နဲ့အရင် PSLA ခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဖွဲ့အပြစ်ရက်ပြီးနောက်ဖွဲ့စည်းခဲ့တာပါဥိုင်မုံအဖွဲ့က2005ခုနှစ်မှာလက်နက်ချပြီးတဲ့နောက် PSLF အဖွဲ့ရဲ့လက်နက်ကင်လှုပ်ရှားမှုဟာ2012ခုနှစ်လောက်မှာအားကောင်းလာခဲ့တာဖြစ်ပါတယ် PSLF အဖွဲ့ဟာတဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးပါဘူး RCSS SSA တောင်ပိုင်းအဖွဲ့ဖြစ်တဲ့ရှမ်းတပ်ဖွဲ့ကတော့ဘိန်းဘီရင်ဖြစ်ထင်ရှားတဲ့ဥခွန်စာရဲ့မော်ထိုင်းတပ်မတော်လက်နက်ချပြီးတဲ့နောက်မှာခွဲထွက်ပြီးရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့ဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ SSNA ခေါ်ရှမ်းပြည်အမျိုးသားတပ်မတော်က2005ခုနှစ်မှာ RCSS အဖွဲ့ကိုပူးပေါင်းလာခဲ့တာဖြစ်ပါတယ်။ RCSS အဖွဲ့ကတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားပါတယ်
။ကိုမိုးစောတင်ပြတော်ရပါရှင်။ခုရောရန်ကုန်တိုင်းတွင်ကအခွန်ကောက်ခံမှုသတင်းတင်ပြပါမယ်။ ရန်ကုန်တိုင်းဒေသကြီးအတွင်းအခွန်ကောက်ခံမှုမှာရတဲ့ရထိုက်တဲ့အခွန်ဆုံးရှုံးမှုတွေအများကြီးဖြစ်ပေါ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးစီရင်စစ်ချုပ်အစည်းအဝေးခန်းစားကဖော်ပြထားပါတယ်။ဒီလိုဆုံးရှုံးရမှုတွေဟာတစ်နှစ်ကိုကျပ်တန်း1000ကျော်ရှိနေတယ်လို့အစည်းအဝေးခန်းစားမှာဖော်ပြထားတာပါ။စီမံကိန်းလှုပ်ဆောင်မှုအပိုင်းမှာလည်းမတမာမှုတွေရှိနေတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြမှုတွေရှိနေပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရန်ကုန်တိုင်းဒေသကြီးအစည်းအဝေးစစ်ချုပ်အစည်းအဝေးခန်းစားမှာဖော်ပြထားချက်အရအခွန်ဆုံးရှုံးမှုဖြစ်နေရတဲ့လုပ်ငန်းတွေဟာပြည်သူ့ဥယျာဉ်ကိုနှိရှိန်ငှားရမ်းမှုနဲ့ကရဝိတ်ဥယျာဉ်ကိုနှိရှိန်ငှားရမ်းမှုစတဲ့လုပ်ငန်းတွေဖြစ်တယ်လို့ဖော်ပြပါရှိပါတယ်ဒီလုပ်ငန်းတွေဟာနှစ်30ငှားရမ်းထားတဲ့လုပ်ငန်းတွေဖြစ်ပြီး2036မှာငှားရမ်းမှုအဆုံးသတ်မှာပါငှားရမ်းတာမှာပြည်သူ့ဥယျာဉ်ကိုနှိရှိန်ငှားရမ်းကအနေနဲ့ပေါက်ဈေးငှားရမ်းမှုထက်တစ်လနဲ့တန်း300နေပါနေကြောင်းတစ်နှစ်စာတော်ပါကတန်း900ကျော်ခန့်ကျော်နေကကောက်ခံထားတယ်လို့ဖော်ပြပါရှိပါတယ်ကရဝိတ်ဥယျာဉ်ငှားရမ်းမှုမှာလည်းမြေက25ဧကကိုငှားရမ်းကမှတစ်နှစ်လင်းတန်း300သာရရှိထားကြောင်းကံတော်ကြီးဥယျာဉ်အတွင်းရှိ Dolphin စားတောက်ဆိုင်မှလည်းအခွန်ပေးဆောင်မှုမှတစ်နှစ်လင်းကျပ်တန်း1000နီးပါးရောင်းနေနေကြောင်းဒါတွေကိုပြန်လည်ပြုပြင်ကစာချုပ်အစ်စ်ထချုပ်ဖို့လိုအပ်နေတယ်လို့ဖော်ပြပါရှိပါတယ်ရန်ကုန်တိုင်းဒေသကြီးစင်ရင်စစ်ချုပ်ဦးမြင့်အောင်ကခုလိုတင်ပြခဲ့တာဖြစ်ပါတယ်
ဤသို့ဥယျာဉ်အတွင်းရှိ Natural Comedy လို့မြေငှားရမ်းခြင်းအနေဖြင့်2009ခုနှစ်မှစတင်ပြီးငှားရမ်းစဉ်တစ်နှစ်အတွက်ကျပ်9,558.483 ရရှိနိုင်တဲ့ဖြင့်နိုင်ငံတော်မှများစွာရောင်းနေရရှိလျက်ရှိကြောင်းစစ်စစ်တွေ့ရှိရပါသည်။ဒီငှားရမ်းကားကိုဖက်တိတိနှွန်တာများရရှိစေရေးအတွက်ကြံလဲပြင်ဆင်ဆောင်ရွက်ရန်လိုအပ်ပါသည်။ကရဝိတ်ဥယျာဉ်ကဘာမြေ25ဧကအားဒီကဘာကုမ္ပဏီနှင့်စာချုပ်ချုပ်ဆို၍တရက် 6,2010 နေ့မှစတင်ကနှစ်30ငှားရမ်းခဲ့ရာငှားချထားသူဘက်အားနှစ်နာစီလျက်ငှားချထားခြင်းခံရသူဘက်မှအခွင့်အလမ်းပုံမူရရှိစေရန်ဆောင်ရွက်ထားသည့်သဘောတက်ဝင်နေပါသည်
ဒီလိုရုံနဲ့ကောက်ခံနေတဲ့နေရာတွေမှာကရဝိတ်ဥယျာဉ်ကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥခင်ရွှေပိုင်တဲ့ဈေးကဘာကုမ္ပဏီကလုတ်ကင်နေခြင်းဖြစ်ပြီးပြည်သူ့ဥယျာဉ်ကိုတော့ Natural World ကုမ္ပဏီကလုတ်ကင်နေတာဖြစ်ပါတယ်ဒီလိုငှားရမ်းမှုတွေမှာအများပြည်သူစိတ်အေးချမ်းသာစွာအနားယူအပန်းဖြေခွင့်တက်တာမှုမရှိတာကိုလည်းစည်ရင်စစ်ချုပ်ဦးမြင့်အောင်ကထောက်ပြထားပါတယ်
ဒီကဘာကုမ္ပဏီကလူဝင်ကြီးမော်တော်ယာဉ်ဝင်ကြီးများကောက်ခံကြတယ်လေလူတူလျင်700မော်တော်ယာဉ်တစ်စီးလျင်700ကောက်ခံခြင်းဆိုင်ငန်းငှားကများတမ်းမှရတယ်လေငှားရမှုစာချုပ်တွေသတ်မှတ်ဖို့ပြမှုများမပါဝင်သဖြင့်အငှားချထားခြင်းခံရသည့်ဒီကဘာကုမ္ပဏီကိုယ်တိုင်ကစိတ်တမ်းကြကောက်ခံခွင့်ရရှိထားပြီးကုမ္ပဏီပိုင်ကျွန်းတဖွဲ့တယောက်နေသဖြင့်ရန်ကုန်မြို့တော်စီမံသားရေးကော်မတီအနေဖြင့်အများပြည်သူစိတ်အေးချမ်းသာတက်တာစွာအနာယူပန်းပြခွင့်တက်တာစွာရရှိရေးအတွက်စနစ်တကျကြီးကြပ်ဆောင်ရွက်ရန်လိုအပ်ပါသည်လက်ရှိလူဝင်ကသတ်မှတ်နှုံထားတိုင်းသာအတိအကျဆောက်ခံခဲ့ပြီဆိုပါကအခါကြီးရက်ကြီးညကြီးရက်ကြီးများနှင့်အများပြည်သူရုပ်ပရက်များတွင်တစ်နေ့လျင်လူဦးရေ300ခန့်ဝင်ရောက်လျင်ပင်စာချုပ်ပါတန်တိတာခန်းရန်ကနှုံထားအားလုံလောက်စေပါသည်
ဒီပြင်ရန်ကုန်မြို့တော်စီမံသားရေးကော်မတီအနေနဲ့မြကျွန်းသာပန်းပြေစခန်းကိုကုမ္ပဏီရှိခုဟာ260ငှားရမ်းမှုမှလည်းပွင့်လင်းစွာတင်တာခွန်ယူခြင်းမရှိခဲ့ပါဘူးမြကျွန်းသာပန်းပြေစခန်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးဗဟန်းလွတ်တော်ကိုယ်စားလှယ်ဒေါက်တာညွညိုသိန်းကခုလိုဝေဖန်ပြောဆိုလိုက်ပါတယ်
ခုနက Natural World ကတစ်နှစ်ကို5.5ဘီလီယံနဲ့နားတာဆိုတော့260အထိငှားထားတယ်အမတန်ဆိုးတော့ငားနဲ့တန်တမ်းမှရှိတဲ့အဆိုးရကဘာကြောင့်နှစ်ရှင်ကြီးညားနေတာလဲ260တို့290တို့ပေါ့နော်ပြည်သူပိုင်မြေတွေကိုအလိုငှားတယ်ဆိုတဲ့ကိစ္စဘလို့မှမဖြစ်သင့်မဖြစ်တတ်တဲ့ကိစ္စနောက်ပါတနေ့ကိုသူက100ခိုင်နှုန်းမဲ့တိုးရမယ်ဆိုတဲ့ဟာမျိုးလုပ်ထားတာလဲအမတန်ကိုဒါမဖြစ်သင့်မဖြစ်တတ်တာလေနော်ပြည်သူဗန်ထံငွေတွေအရန်နေတာလားပေါ့နော်အဲ့တော့သူ290ဆိုလို့ရှင်ဒါအန်တီလိုဘီလီယံထောင်ချီပြီးတော့တောင်းချီပြီးတော့ပေါ့နော်290ဆိုဘလောက်ပြောင်းလဲနော်အများကြီးနဲ့နာမယ်လေ
မြကျွန်းသာပန်းဖြေစခန်းကိုလုတ်ကင်ခွင့်ရတဲ့ကုမ္ပဏီတွေကတော့ Mass Myanmar, Aiden, Inya Palace, Magellan, Nela Point Service, MGS Resort and Entertainment, Good Shan Brother နဲ့ Raji ကုမ္ပဏီတို့ဖြစ်ပါတယ်ဒီထဲမှာ Magellan, Nela Point Service, MGS Resort and Entertainment, Good Shan Brother နဲ့ Raji ကုမ္ပဏီတို့ဟာအရင်စစ်ဆိုးရလက်ထက်ကတည်းကလုပ်ငန်းလုတ်ကင်ခဲ့တဲ့ကုမ္ပဏီတွေဖြစ်ပါတယ်လက်ရှိချိန်ထိငှားရမ်းကစာချုပ်ချုပ်ဆိုစင်မှာပါတဲ့အချက်တွေကိုလည်းကုမ္ပဏီတွေဘက်ကချုပ်ဖောက်ထားတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်2013ခုနှစ်ဧပြီလ1ရက်ကနေ2023ခုနှစ်မတ်လ31ရက်အထိ260ငှားရမ်းကအတွက်တစ်နှစ်လင်းတအေကကျပ်စနတ်တန်းနှုန်းနဲ့ငှားရမ်းစာချုပ်ချုပ်ဆိုခဲ့ခြင်းဖြစ်ပေမဲ့စာချုပ်ပါအချက်လက်တွေထဲမှာမြေငှားရမ်းကနေဆက်လင်းပြီးတစ်နှစ်ပြည့်တဲ့အခါတိုင်းလက်ရှိငှားရမ်းကနှုန်းထားရဲ့ဆေးရခိုင်နှုန်းထက်မပိုတဲ့နှုန်းတစ်ခုတိုးမြင့်ရန်ပါရှိထားပေမဲ့လက်ရှိ2015-2016ဘန်နာနှစ်မှာကောက်ခံထားခြင်းမရှိသူကုမ္ပဏီဘက်ကလည်းပေးသွင်းထားခြင်းမရှိဘူးလို့စီရင်ခန်းစာကဖော်ပြပါရှိထားပါတယ်ရှင်
။မမေခါတင်ပြတော့ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်။ ခုတော့အလုတ်သမားတွေဆန္ဒပြတဲ့တဲ့င်းဖက်အလဲပေးပါမယ်အလုတ်သမားအခွင့်အရေးချိုးဖောက်ခံရပေမဲ့ထိထိရောက်ရောက်အရေးယူခြင်းမရှိလို့ဆိုပြီးနေပြည်တော်မှာရှိတဲ့အလုတ်သမားဝန်ကြီးဌာနနဲ့တမရယုံတို့ကိုတိုင်ကြားဖို့စူးစမ်းကြတဲ့တိုင်ယီဖနက်ဆက်ယုံကအလုတ်သမားတွေဟာနေပြည်တော်အဝင်မှာပဲရဲတွေဖက်ကအင်အားသုံးသားစီခံခဲ့ရပါတယ်ဒါကြောင့်ဒီကနေ့မှာတော့တိုင်ယီဖနက်ဆက်ယုံရှိမှာပဲရာနဲ့ချီတဲ့အလုတ်သမားတွေဆန္ဒပြနေကြပါတယ်အကြောင်းဆုံးကိုတော့မအေးအေးမကတင်ပြပို့ထားပါတယ်ရှင
်လုံယုံရေးအနာပိုင်းနေနဲ့ထိတ်တန့်ရင်ဆိုင်မှုတွေကြုံခဲ့ရပြီးတဲ့နောက်မှာတော့အစိုးရဘက်ကနေလာမဲ့ဒီဇင်ဘာလ2ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အတွက်တိုင်ယီဖနက်ဆက်ယုံကအလုတ်သမားတွေကိုကန့်လန့်ခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့လည်းအလုတ်သမားတွေကတော့အင်္ဂါနေ့မှာဆက်ယုံရှိမှာဆက်လက်ပြီးထိုင်သပိတ်မှောက်နေတဲ့အကြောင်းတိုင်ယီအလုတ်သမားသမဂ္ဂဥက္ကဋ္ဌဒေါ်မိုးဝေကအခုလိုပြောပြပါရယ
်ဒီအလုတ်သမားအဖွဲ့အစည်းဥပဒေအရကျွန်တော်တို့လုတ်တိုင်ဝင်နဲ့တာဝန်တွေကိုအလုတ်ရှင်ကတားမြစ်ပြီးဥပဒေကိုချိုးဖောက်တာဖြစ်တယ်။နောက်အဲ့ဒီရဲ့ဥပဒေချိုးဖောက်မှုကိုသက်ဆိုင်ရာအစိုးရကိုကျွန်တော်တို့လုပ်ငန်းဝန်တွေကနေပဲကျွန်တော်တို့အလုပ်လုပ်ပြီးတော့သူတို့အဆင်ပြေစာတင်ခဲ့ပေမဲ့သက်ဆိုင်ရာအစိုးရကရက်ပေါင်း20ကျော်တဲ့အတိုင်းတာဝန်ယူမှုရှိတဲ့အတွက်ကျွန်တော်တို့အခုလိုမျိုးတောင်းဆိုရခြင်းဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့အလုပ်သမားတွေအားလုံးဟာဒီစက်ရုံမြေမှာအကောင်လုံးတပိတ်မှနေကြတယ်။နောက်အလုပ်သမားရင်အား980ဝန်းကျင်အောင်ရှိကြတယ်ဖြစ်ပါတယ်။ဒီကကကျွန်တော်တို့ကဒီအလုပ်နဲ့ဝန်ကလည်းလုံရှင်ကပိတ်ထားတဲ့အချိန်တွေရှိတယ်ဆိုတော့လေ။နောက်ချက်ကဒီနှစ်ရက်နေ့မှထွက်လာမယ်ဆိုရရဲ့နောက်ဆုံးတာဝန်ယူမှုအချိန်တွေကိုကျွန်တော်တို့နေနဲ့စောင့်ရုံနေပါ။ကျွန်တော်တို့ဖိတ်ကြားလာမှာတော့ရန်ကုန်တိုင်းဒေသကြီးပေါင်းစပ်ညီနိုင်ရေးဖွဲ့ပြီးတော့ကျွန်တော်တို့လုပ်ပေးမယ်လို့ပြောတယ်။နောက်ဒီဖိတ်စာမှာတော့ဒီအလုပ်သမားညင်ကြောင်းစင်နာညင်ကြေးမှုကြောင့်လက်မှတ်ထိုးပြီးကျွန်တော်တို့ဖိတ်ကြားရည်ဖြစ်ပါရဲ့ချက်ထွက်လာတဲ့ရလဲတစ်ခုပေါ်မှာမူတည်ပြီးကျွန်တော်စုံဖြတ်ချက်စမှာပ
ါအလုသမားတွေဘက်ကတော့ညှိနှိုင်းမှုတွေဖြစ်လာခဲ့ရင်လေအလုသမားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေအတိုင်းရရှိဖို့ကိုသာတောင်းဆိုသွားမှာဖြစ်တယ်လို့လည်းဒေါ်မိုးဝေကဆက်ပြောသွားပါတယ
်ဒီမနေ့ပြန်ဆွေးနွေးပွဲမှာကျွန်တော်တို့ကညှိနှိုင်းမှုဆိုတာတဲ့ဥပဒေအရအတိအကျအကောင့်ထဲပေါ်မှုတာဝန်ယူမှုကိုကျွန်တော်တို့ကစောင့်နေမှာဖြစ်ပါတယ်ဒါဘာကြောင့်လဲဆိုတော့ဒီလက်ရှိကြာတိုင်းညာဥပဒေရှိတယ်ဥပဒေအရအခွင့်အရေးကိုကျွန်တော်တို့ကလည်းဒီလိုအလုပ်ရှင်ရဲ့အခွင့်အရေးရှိတယ်။ဒါမှမဟုတ်ဆိုးရအခွင့်အရေးရှိတယ်ဆိုကျွန်တော်တို့လည်းဥပဒေကိုဈေးမကျော်ခိုင်းလို့ကျွန်တော်တို့လည်းဥပဒေရရပိုင်ခွင့်ကိုဈေးရှင်းလာတယ်ဆိုတဲ့ပုံစံနဲ့ညှိနှိုင်းဆွေးနွေးရင်လုံးဝလက်ခံတော့မှာမဟုတ်ပါဘူး
။နေပြည်တော်ကိုသွားပြီးအလုပ်သမားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးကြောင်းတွားရောက်ပြောဆိုဖို့စီစဉ်ခဲ့ကြပေမဲ့နေပြည်တော်ဝင်တက္ကနသီရိမြို့နယ်ထဲမှာပဲရဲရင်အားတွေနဲ့နှစ်ကြိမ်တားဆီးတာခံခဲ့ရပြီးရန်ကုန်ကိုပြန်လှည့်ခဲ့ရတယ်ဆိုပြီးအလုပ်သမားတွေကဆိုပါတယ်။တရားဥပဒေစိုးမိုးရေးနဲ့နိုင်ငံတော်တည်ငြိမ်ရေးအရအခုလိုတားဆီးခဲ့ရတာဖြစ်တယ်လို့လည်းအာဏာပိုင်တွေဘက်ကဆိုပါတယ်အလုပ်သမားတွေဘက်ကတော့ဒီလိုတားဆီးမှုတွေဟာမဖြစ်သင့်တဲ့အကြောင်းတိုင်ယီသမဂ္ဂခေါင်းဆောင်ဒေါ်မိုးဝေကဆက်ပြောသွားပါတယ
်အမနေ့ကပြောဆိုတာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာညီလေးရေးအနေနဲ့တရားဥပဒေစိုးမိုးရေးနဲ့နိုင်ငံတော်တည်ငြိမ်ရေးအရတားမြစ်ရပါတယ်လို့ပြောတယ်ဒါကြောင့်ဒီမတော်အနေနဲ့ပြောချင်တာကနိုင်ငံတော်တည်ငြိမ်ရေးနဲ့အေးချမ်းသာရေးဆိုတာတရားဥပဒေစိုးမိုးမှုစီးမားတာနဲ့ဖြစ်ပါတယ်အနောက်ပြည်ကျမတို့ဒီနေပြည်တော်လောက်လာတဲ့လူသမားတွေအကုန်လုံးကပြောမယ်ဆိုရင်အခွင့်အရေးချိုးဖောက်ထားတဲ့လူသမားတွေတရားဥပဒေစိုးမိုးရေးအရာအကာအကွယ်မရှိလို့ကျမတို့တရားဥပဒေစိုးမိုးရေးရှိဖို့အတွက်လာရောက်ပြီးတော့သက်ဆိုင်ရာဌာနတွေကိုတာဝန်ပေးရဖို့အတွက်လာရောက်ခဲ့တဲ့နေရာမှာအခုလိုတားဆီးတာမြန်မာနိုင်ငံရဲ့တပ်ဖွဲ့ကတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတော်တည်ငြိမ်ရေးအရာအရာတော့နှုတ်ကပြောပေမဲ့နိုင်ငံတော်တည်ငြိမ်ရေးအရာနဲ့တရားဥပဒေစိုးမိုးရေးအတွက်အလုပ်လုပ်တဲ့လူတွေကိုအဟာအနားပြုလုပ်လိုက်တာလို့ကျမအထင်ပါတယ်ရှင
်။တားဆီးခံခဲ့ရတဲ့တနင်္လာနေ့ညနေပိုင်းမှာတော့အစိုးရဘက်ကဒီဇင်ဘာလ2ရက်နေ့မှာညှိနှိုင်းဆွေးနွေးပါမယ်ဆိုတဲ့အကြောင်းအရာတွေပါဝင်တဲ့ဖိတ်စာကိုရရှိခဲ့တာဖြစ်တယ်ဆိုပြီးအလုပ်သမားတွေဘက်ကဆိုပါတယ်။တိုင်းရင်းဖက်နှက်ဆက်ယုံကအလုပ်သမားတွေဟာ2012ခုနှစ်ကတည်းကအလုပ်သမားအခွင့်အရေးအတွက်ဆန္ဒပြမှုတွေအကြိမ်ကြိမ်လုပ်ခဲ့တာပါ။လက်ရှိမှာတော့တနင်္လာအားက3600ကိုရရှိခဲ့ပေမဲ့အလုပ်သမားတမကရဲ့လုပ်ပိုင်ခွင့်တွေဆုံးရှုံးနေတဲ့အတွက်တိုင်ကြားဖို့စူးစမ်းခဲ့တာလို့ဆိုပါရယ်အင်္ဂါနေ့မှာတော့တိုင်ယီဖနက်ဆက်ယုံကအင်အား900ထက်မနည်းရှိတဲ့ဆက်ယုံအလုပ်သမားတွေဟာဆက်ယုံရှိမှဆန္ဒပြနေကြပါတယ်ရှင
်တိုင်ယီဖနက်ဆက်ယုံကအလုပ်သမားတွေဆန္ဒပြနေတဲ့နောက်ဆုံးအခြေအနေကိုမအေးမကတင်ပြသွားတော့ပါရှင် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ် 1-239-3855 လေးကိုခေါ်ဆိုနိုင်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လ ိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ၁ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုအရင်ဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်
အမေရိကန်ကွန်ဂရက်စ်လွှတ်တော်ရဲ့နှစ်ပတ်ကြိမ်နောက်ဆုံးကြံနေသေးတဲ့သတင်းပတ်တွေမှာအလုတ်ပြန်လုပ်ကြဖို့လွှတ်တော်အမတ်ဒီဝါရှင်တန်မြို့တော်ကိုပြန်ရောက်နေကြပါပြီ။အတည်ပြုမပြုဆုံးဖြတ်ချက်ပေးရမယ့်ဥပဒေကြမ်းတွေလည်းအပြည့်ရှိနေပါတဲ့။အဲ့ဒီအထက်မှာစီးရီးယားဒုက္ခသည်တွေကိုလက်ခံရေးသမ္မတဥပမာဆိုးရဂရီပေးထားတဲ့ကိစ္စအပေါ်ကွဲလွဲချက်နဲ့အခြေအနေညှင်းခုန်ကြမယ့်အရေးတွေကလည်းရှိနေပါတဲ့။သမ္မတဥပမာကတော့ဖိနှိပ်မှုနဲ့သွေးထက်သန်ရုံနှိပ်စက်မှုတွေကြောင့်ထွက်ပြေးလာရတဲ့စီးရီးယားဒုက္ခသည်တွေရဲ့အချက်တဲကိုအမေရိကန်ပြည်သူတွေအနေနဲ့စာနာဖို့ကျေးဇူးတော်နေခန်းသားမှာအခုလိုပြောပါတယ
် The world is still full of pilgrims. Men and women who
want to go to a new world to find a better future. မိသားစုနဲ့သူတို့အနာဂတ်ဘဝတွေပိုကောင်းတဲ့နေရာကိုရောက်ဖို့အတွက်ရွှေပြောင်းသွားလာနေရသူတွေဒီကမ္ဘာကြီးထဲမှာပြည့်နေစေဖြစ်ပါတယ်။ဒီလိုရွှေပြောင်းသူတွေနဲ့အမေရိကန်ပြည်ထောင်စုဆိုတာဖြစ်လာခဲ့တာမဟုတ်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းသူတို့ကိုအခွင့်ပေးသင့်ပါတယ်
ပါရီမှာဂျမ်ဖဲသမားတွေရဲ့တက်ခဲမှုခံခဲ့ရပြီးတဲ့နောက်စီးရီးယားဒုက္ခသည်တွေကိုလက်ခံရေးအစည်းအဝေးဆိုင်းငံ့ထားဖို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ Republican Party ကအောက်လွှတ်တော်သဘာဝတိဘော့ရာယန်ကအခုလိုပြောခဲ့ပါတယ
်။ Our nation has always been welcoming.
ကျွန်တော်တိုင်းပြည်ဟာအမြဲတစေကြိုဆိုခဲ့တဲ့နိုင်ငံပါ။ဒါပေမဲ့ကျွန်တော်တို့ရဲ့မေတ္တာစိတ်ကိုဂျမ်ဖဲသမားတွေကအခွင့်ကောင်းယူသွားတာမျိုးအဖြစ်မခံနိုင်ပါဘူး။ဒီအချိန်ဟာစိတ်မကောင်းဖြစ်ရတာတဲ့လုံးဂျုံရွေးကိုပို့ပြီးရှင်းန်းတရားမယ့်အချိန်မှာ
ဒုက္ခသည်တွေကိုလက်မခံဘူးဆိုတဲ့ဥပဒေကြမ်းသမ္မတစပွဲပေါ်ရောက်လာခဲ့ရင်ပြည်တော်အာဏာနဲ့ပယ်ချမယ်ဆိုပြီးသမ္မတအင်ပြူတော်ကချိန်ချောက်ထားပါတယ် Republican ဦးဆောင်တဲ့ Congress ဘက်ကလာမယ့်ဒီဇင်ဘာလ17ရက်နေ့နောက်ဆုံးထားပြီးဥပဒေဖြင့်တည်ပြုရမယ်အစိုးရအသုံးစိတ်ဥပဒေကြမ်းနဲ့တွဲထားတဲ့အချက်တော်တော်များများထဲမှာဒုက္ခသည်တွေကိုကန့်သတ်ရေးကိစ္စလည်းပါဝင်ပါတယ်သဘောတူညီချက်မရလို့ဘိုးအစိုးရသုံးစိတ်ဥပဒေတည်တံ့ကုံသွားမယ်ဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစိတမဲအားဖြင့်ရပ်တန့်သွားနိုင်ပါတယ်။အမျိုးသမီးကျန်းမာရေးတားဆက်ချအစည်းအဝေးကိုဝင်ဖြတ်ချတာကိုဝန်ဆောင်မှုပေးတဲ့အစိုးရလက်အောက်ကမဟုတ်တဲ့ Planned Parenthood အဖွဲ့ကိုငွေချေးမထောက်ပံ့ရေးကိစ္စ Riders လို့ခေါ်တဲ့အချက်ကိုလည်းဥပဒေကျန်းမာ Republican ဘက်ကထည့်သွင်းလာနိုင်ပါတယ်။အောက်လွှတ်တော်သဘောပတိ Paul Ryan ကတော့အခုလိုပြောပါလေ
I don't think Planned Parenthood should get one red
Planned Parenthood အဖွဲ့အစည်းတွေအနေနဲ့အခွန်ပေးပြည်သူတွေရဲ့ပတ်စံတပြားမှမရတင်ဘူးလို့ကျွန်တော်မြင်ပါတယ
် Democrat ဘက်ကတော့ဒီချိန်အမေရိကန်ဆိုးရရဲ့လုပ်ငန်းတွေဆက်လက်လဲပတ်ဖို့လိုတယ်ဆိုပြီး Republican ဘက်ကအခုလိုကန့်သတ်ချက်တွေဥပဒေမှာထည့်သွင်းလာတာကိုပြင်းပြင်းထန်ထန်ဝေဖန်ပါတယ်ထက်လွတ်တော် Democrat ခေါင်းဆောင် Harry Reid ကအခုလိုပြောပါတ
ယ် Democrats will work with Republicans to avoid an unnecessary government shutdown
ဆိုးရလုပ်ငန်းတွေမလိုအပ်ဘဲရပ်ဆန့်ရတာမျိုးကိုရှောင်ရှားနိုင်မှု Democrat အနေနဲ့ Republican အနေနဲ့ပူးတွဲလှုပ်ဆောင်သွားပါမယ်ဒါပေမဲ့ဥပဒေကြမ်းထဲမှာတားဆက်ချဝန်ဆောင်မှုပေးတဲ့အဖွဲ့ကိုငွေချေးမထောက်ပံ့ရေး Riders ဆိုတဲ့အချက်ထည့်တာမျိုးကိုကျွန်တော်တို့လက်မခံပါဘူးဒါကကျွန်တော်တို့လက်ခံထားတဲ့အခြေခံမှုတွေကိုချိုးဖောက်အောင်ရောက်နေလို့ပါ
အလုပ်တော်ကတော့ Borrowing ကတော့ဒီလို Riders လို့ခေါ်တဲ့အချက်ဥပဒေကြမ်းမှာထည့်သွင်းထားတာကအရင်ကလည်းလုံးလေးလုံးထားရှိတယ်လို့ပြောပါတယ်ပါတီရဲ့မူဝါဒတွေအတိုင်းမဖြစ်မနေဆက်ပြီးအကောင့်ထဲပေါ်သွားမယ်လို့လည်း Republican Party ဝင်တွေကပြောနေပါတယ်နှစ်ကုန်ကနီးအမေရိကန်အလုပ်တော်အတွင်းမှာဒီလိုနိုင်ငံကြီးငင်းပွားမှုအရှိန်မြင့်တက်လာတာတွေကအစဉ်အလာတစ်ခုလို့ဖြစ်နေပါတယ်ဥပဒေကြမ်းတွေကိုနောက်နေ့အထိရွှေ့ဆိုင်းမှုအားလုံးကသဘောထားရှိနေကြပြီးခရစ်စမတ်နဲ့နှစ်သက်ကူကာလမှာတော့လွတ်တော်အားလိုက်ရည်တည်ပြန်ရောက်ပြီးအနာယူကြအောင်မှာဖြစ်ပါလိမ့်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတော့ပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
သရရှိမြတ်ခင်ဗျာအရင်စစ်ဆိုးရတက်တက်လက်တက်လူခွင့်ရေးချိုးဖောက်မှုပုံစံမျိုးစုံကိုခန်းစားခဲ့ရသူတွေဒီမိုကရေစီဆိုးရတရက်လက်ထက်မှာ
တရားမျှတမှုတွေပြန်လည်ရရှိအောင်ကြိုးစားသင့်ပါသလားဒါမှမဟုတ်ရင်လည်းအမျိုးသားပြန်လည်တင့်မြတ်ရေးကိုရှေ့ရှုပ်ပြီးတော့ဖြစ်ခဲ့သမျှတွေကိုတင်မုန်းချီတာကပိုကောင်းမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်တိုင်းဆွေးနွေးရမယ့်ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဆုံးကျွန်တော်နားထောင်ကြည့်ချင်ပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်ကတော့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကွန်ကြီးဆက်ရှောက်ရေးတင်မြန်မာနိုင်ငံကဥပိုလ်ကြီးနောက်တစ်ခါချင်းမျိုးသမီးအစည်းအရုံးကဒေါ်မွန်းနေလီတို့လည်းရှင်းနေပါတယ်အရင်ဆုံးတော့ဦးမင်းလွင်ရဲ့အမြင်ကိုအချင်းယုံအနေနဲ့ကြားချင်ပါတယ်အခုကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်မြေးကြီးကိုရှေ့ရှုပ်ပြီးတင်မုန်းချီတာကောင်းမလားဒါမှမဟုတ်တရားမျှတမှုတွေပြန်ရအောင်လုပ်တာမျိုးကပိုကောင်းမလားဦးမင်းလွင်အမြင်ဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီဖြစ်ဆိုရဆက်ဆက်ကနေပြီးတော့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သင်မုန်းချီမလားဒါမှမဟုတ်လို့ရှိရင်သက်ဆိုင်ရာဥပဒေတွေနဲ့ပြန်လဲအရေးယူဖို့အတွက်စီမံဆောင်ရွက်မလားလို့ကျွန်တော်တို့ပြောကြတဲ့အခါမှာဖြစ်ဆိုရရဲ့ဆက်ဆက်ကဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့2010ဖွဲ့စည်းပုံအခြေခံဥပဒေမှာကလေးကူကအကန့်အသတ်နဲ့ကန့်သတ်ထားတာဖြစ်တယ်။ရခိုင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြည်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်ခြင်းတစုံတရာမပြုလုပ်တော့ပါဘူးဆိုတဲ့အချက်အလက်ကိုကျွန်တော်တို့ဖွဲ့စည်းပုံမှာထည့်ထားတဲ့အတွက်ကျွန်တော်တို့ကရခိုင်2010မတိုင်ခင်စေစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြည်မှုတွေနဲ့ပတ်သက်လို့ဒီနေ့ကျွန်တော်တို့အရေးယူမှုတစုံတရာမလုပ်နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။အဲ့တော့ဒီ2010ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာအသစ်ဖွဲ့စည်းလာတဲ့အစိုးရလက်ထက်မှာလည်းကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့အခွင့်အရေးဥပဒေဆိုင်ရာအခွင့်အရေးနောက်ပြီးတော့တရားမျှတမှုဆိုင်ရာအခွင့်အရေးစတဲ့ဥစ္စာတွေအားလုံးကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တွေရှိပါတယ်အများအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီစာချုပ်တော်9ရက်ထဲမှာအများပြည်သူတွေနိုင်ငံသားတွေနဲ့အဓိကသက်ဆိုင်နေတဲ့အမှုကောစာညွန်တော်ရှေ့တော်အတွင်းစာညွန်တော်ပေါ့နော်ရှေ့တော်အတွင်းစာညွန်တော်ဆိုတာကတော့နိုင်ငံသားတရားမတရားဖန်ဆီးချုံအောင်ညှဉ်းခံနေရတယ်ဆိုလို့ရှိရင်အလင်းမြန်လုတ်ပြီးနိုင်ဖို့တက်တာဆောင်ရွက်နိုင်အောင်နိုင်ငံသားအခွင့်အရေးအနေနဲ့စာညွန်တော်တောင်းဆိုနိုင်တယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ပါသို့တော်လည်းပဲခုချိန်အထိ9နှစ်တာကာလအတွင်းမှာရှေ့တော်အတွင်းစာညွန်တော်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းခဲ့ပြီးမဲ့လေတစုံတရာမှအောင်မြင်မှုမရောက်ခဲ့ဘူးတရားရုံးချုပ်ကလည်းဒါတွေကိုထည့်သွင်းစဉ်းစားဆင်ခြင်းရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။နောက်တစ်ခါကျွန်တော်တို့ဒီတရားရုံးအစဉ်အဆက်ကနေမှားယွင်းလာတဲ့မှားယွင်းချက်တွေအပေါ်မှာကျွန်တော်တို့ပြည်ထောင်စုတရားရုံးချုပ်ကနေပြီးတော့ပြန်ပြင်ဆင်ပေးဖို့တာဝန်ရှိပါတယ်။အဲ့တော့အဲ့ဒီလိုမျိုးကိစ္စဒီမှာလေတရားရုံးချုပ်ရဲ့စစ်ဆေးခြင်းမှုအစဉ်အဆက်ပြီးသွားတော့လေနိုင်ငံသားတွေရဲ့အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်ပေးဖို့တင်းတဲ့အခါမှာလေအမှုတော်အမှုကော်စာချုပ်လွှာကကျွန်တော်နှစ်အကန့်အသတ်နဲ့ဖြစ်နေတာကိုကျွန်တော်တွေ့ရတယ်။ဟုတ်က
ဲ
့အမှုကော်စာချုပ်လွှာနဲ့ကျွန်တော်တင်သွင်းတဲ့ကိစ္စရပ်ဒီမှာလေကျွန်တော်ဆယ်မှုမှာတမှုနှစ်မှုဒီလောက်ပဲအနိုင်ရတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။သို့တော်လည်းပဲဒီနှစ်ထဲမှာတော့ကျွန်တော်တို့ကျခင်နှစ်တွေထဲစာလို့ရှိရင်တော့ပုံပြီးလက်ခံလာတဲ့သဘောမျိုးရှိတယ်ဆိုတာကိုကျွန်တော်သိရတယ်။ဒါပေမဲ့ကနဦးကြားနာမှုအစီအမရှိတယ်။အပိသစစ်ဆေးဆုံးဖြတ်မှုမရှိတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီအစိုးရကြီးရဲ့လူ့ခွင့်ချိုးဖောက်မှုတွေနိုင်ငံသားတွေရဲ့ခွင့်ရေးဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒီချက်ကတော့တရားဥပဒေစိုးမိုးရေးအဓိကလူတွေနောက်ပြီးတော့
တခါဒီကျွန်တော်အဲ့ဒါတွေနောက်ပိုင်းမှာကျွန်တော်ဆက်ပြီးဆွေးနွေးကြပါမယ်
ကျွန်တော်တို့အစိုးရပြောတဲ့
ကိုမင်းလေးဝေဒါအဲ့တော့နောက်တစ်ပိုင်းမှာကျွန်တော်ထပ်ပြီးဆွေးနွေးပါမယ်ကျွန်တော်အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့လူတွေရဲ့သဘောထားတွေပဲကျွန်တော်အရင်နားထောင်ခြင်းပါတယ်ဟိုအချင်းချင်းအနေနဲ့ပေါ့နော်အဲ့တော့နောက်တစ်ယောက်ကတော့ကျွန်တော်တို့နိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးအသင်းမြန်မာနိုင်ငံကကိုဘိုကြီးရဲ့အမြင်ကိုလည်းကြားခြင်းပါတယ်ကိုဘိုကြီးအမြင်ရောအချင်းချင်းအနေနဲ့ပြောပြပေးပါခင်ဗျာဒီတင်မုန်းချီဖို့နီလန်းကိုရွေးချယ်ဖို့တင်သလားဒါမှမဟုတ်ရင်ကျွန်တော်တို့ဒီမတရားမှုတွေကိုတရားမျှတမှုရအောင်ကြိုးစားဖို့လိုအပ်သလား
အရာကတော့ကျွန်တော်တို့ဒီဘလို့အတွင်ကုပိုင်းကုပြောင်းမှုကာလကိုကျွန်တော်တို့ရှင်းဆိုင်နေရတာလေဘလို့အတွင်ကုပြောင်းမှုကိုကျွန်တော်တို့ရောက်နေပြီလဲဆိုတဲ့ပုံမှာအခြေတည်ပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံမှာပြီးခဲ့တဲ့ရွေးကောက်ပွဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်နိုင်တယ်ဆိုပေမဲ့ကျွန်တော်တို့ကတကယ်စစ်မှန်တဲ့အတွင်ကုပိုင်းကာလတစ်ခုကိုမရောက်ပြီပါဘူးဆိုတော့ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဘယ်အစိုးရပဲတက်တဲ့ကိုတက်မလို့ကပို့ပြီးအာဏာရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်။တော်မြန်မာနိုင်ငံမှာပြည်ရင်းစစ်ဆိုတာလည်းဆက်ပြီးဖြစ်နေသေးတယ်။ဆိုတော့အနာလွတ်ကျော်မှုတော့မှာ ဘလို့ဒီချောမှုပဲမချောမှုဘူးဆိုတာတော့ကျွန်တော်တို့အချင်းတမောင်းနဲ့စောင့်နေရတဲ့အနေနဲ့မျိုးရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့သင်မုန်းချေမလားတောင်းမှုသင်မုန်းမချေဘူးလားဆိုတော့ကိစ္စတွေကဒီအချိန်မှာတော့အတော်လေးဆောနေတယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကျွန်တော်တို့ဆက်ပြီးတော့လုပ်ရမှာကတကယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာတည်ရပေါ်လာဖို့စစ်မှန်တဲ့အသွင်ကူးဖွဲ့ရေးဆရာတည်ရပေါ်လာဖို့ကိုကျွန်တော်ပရမစင်စူးစမ်းလိုက်ပါတယ်ပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီကချင်မြို့သမီးအစည်းအရုံးကဒေါ်မွန်းနေလီရဲ့သဘောထားကိုလည်းကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ဒီကျွန်တော်မြန်မာနိုင်ငံမှာပေါ့နော်ဒီလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိတယ်အထူးသဖြင့်စစ်တပ်ကနေချိုးဖောက်တဲ့ကိစ္စတွေအများကြီးရှိတယ်ပြီးလို့ရှိရင်ကျွန်တော်နိုင်ငံမှာအရေးတကြီးလိုအပ်နေတာကဒီပြည်နယ်တည်ငြိမ်ရေးပေါ့နော်မြို့သားပြည်နယ်တည်ငြိမ်ရေးဒီပြည်နယ်တည်ငြိမ်ရေးဆိုပြီးတော့ပြောတဲ့အချိန်မှာဒါတရားမျှတမှုလိုတယ်ပြီးလို့ရှိရင်ဒါဖြစ်နိုင်တဲ့အချိန်တွေကိုပဲစောင့်နေတာမဟုတ်ဘဲနဲ့တကယ်ပဲဒီ National Reconciliation ဆိုတဲ့အမျိုးသားပြည်နယ်တင်းပြည့်ရေးရှိဖို့အတွက်ဆိုလို့ရှိရင်တိုင်းဒေသတွေမှာခံစားနေရတဲ့အထူးသဖြင့်အခုအချိန်မှာရောဒီကချင်နဲ့ရှမ်းဒေသမှာဖြစ်နေတဲ့စစ်ရာဇဝတ်မှုဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့တရားမျှတမှုဆိုတာအရေးကြီးရယ်ဆိုတဲ့ဟာကိုပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ဒီလူတွေရဲ့သဘောထားမြင်တွေကိုလည်းကျွန်တော်နည်းနည်းနားထောင်ချင်ပါတယ်ဟိုကျွန်တော်ဒီသဘောထားတွေကိုမတောင်းခံခင်မှာတော့လူရင်းတူရှင်းနဲ့ဆွေးနွေးပေးဖို့လည်းကျွန်တော်အနေနဲ့မေတ္တာရပ်ခံခြင်းပါတယ်ကျွန်တော်ဆွေးနွေးဖို့အချိန်အကန့်အသတ်ရှိနေတဲ့အတွက်ဖြစ်ပါတယ်အရင်ဆုံးကတော့ကိုအောင်မျိုးတန်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီဟိုတောင်သူလယ်သမားဒီကိုလို့ရေးတွေမှာအဓိကဆောင်ရွက်ပေးနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ကိုအောင်မျိုးတန်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဗျာဒီအနာချင်းတွေကျွန်တော်ပါကြောင့်လဲဆိုရင်ဒီလိုနဲ့ချက်ကြောင့်မြင့်လာမြရတဲ့ပြည်သူတွေချိုးတဲ့ဟိုအကြီးဆုံးအများကြီးပဲ။ဒီတင်းရရေးမျိုးတပ်ပြလဲတင်းရရေးစဉ်ရံကလည်းကောင်းဆောင်ပိုင်းရဲ့တင်းရရေးလို့ပြီးပြီ။ဒီပြည်သူတို့ကြားမှာပေါ့နော်။ဒီမြင့်လာမှုတွေကိုတရားမျှတအောင်လုပ်ခြင်းမှာပြည်သူတို့ကလည်းတင်းရရေးဖြစ်နိုင်မှာ။သူမို့ရင်နောက်ပြန်သွားရဲ့ solid ကိုသူကြီးကရှိရင်ကလည်းဒီတင်းရရေးဆိုတော့ဖြစ်နိုင်ပါဘူး။သူတို့ကလည်းဒီအနာချင်းကလည်းဥပဒေရဲ့ထက်တော့မရှိသင့်ပါဘူး။အဲ့တော့သူတို့ကိုသူတို့ပိုင်ဆိုင်မှုမပြားရစားတဲ့ကြီးစီတွေကိုပြည်သူ့ဘာသာဖြစ်ကြံရဲသိသိပြီးတော့ဗောနော်ဒီပြီးတော့သူမပြားရစားခန္ဓာတွေကိုလည်းကြီးစီတွေကိုနော်အပြည့်အဝပြန်လဲဘယ်အပြည့်ဖို့ဆိုရင်ဘယ်လိုလုပ်ဆောင်ပြင်လို့အဲ့ဒါမချော်ခဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ကိုကျော်ဝင်းဖြစ်ပါတယ်တာချီလေးမျိုးပါကိုကျော်ဝင်းရဲ့အမြင်လဲဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ကိုကျော်ဝင်းကြားလားမသိဘူးโอเคကျွန်တော်နောက်တစ်ယောက်လည်းရှိပါတယ်ဒီအမေရိကန်ပြည်တော်ဇူးอ่ะပါပဲကိုလှမောင်ကိုလှမောင်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အခုဆွေးရတဲ့တန်းကကုံတော့တဲ့အချိန်မှာတော့ကျွန်တော်တို့ဒီကိစ္စကြီးဟိုဆွေးတူတူဆွေးနွေးဖို့မသိဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့တချို့လည်းပြောကြတယ်ဟာလာနောက်ကြောင်းပြန်มาတော့ဘာလို့ညာအဲ့လိုမျိုးတွေလည်းမဖြစ်စေချင်ပါဘူးအဲ့တော့စစ်တပ်ခေါင်းဆောင်တွေဖြစ်ပြီးခုံဒီပဲဖြစ်ပြီးတိုင်းသားခေါင်းဆောင်တွေဖြစ်တိုင်းသားခေါင်းဆောင်အချို့ပေါ့ဗျာအင်္ဂိကောင်းဆောင်ဖြစ်ဖြစ်အနေနဲ့များတော့ချမ်းသာကြတာပါပဲဗျာနော်ဟိုတရားတဲ့နည်းနဲ့ချမ်းသာတာရှိတယ်လို့မတရားတဲ့နည်းနဲ့ချမ်းသာတာလည်းရှိပါတယ်အဲ့တော့ဒါတွေကိုပြောနေလို့လည်းကျွန်တော်တို့ကပြီးမှာမဟုတ်ပါဘူးအခုလောဆယ်မှာကျွန်တော်တို့ကသူတို့ဘာလုပ်ခဲ့လဲဆိုတာတဲ့ကျွန်တော်တို့ဟလာ NLD အစိုးရအနေနဲ့ဘာလုပ်နိုင်မလဲဆိုတာကိုပြောရင်ပို့ပြီးတော့ဆင်ကြည့်ပါမယ်အမျိုးသားပြန်လဲတင့်မြတ်ရေးဆိုတာကလည်းအခုချိန်မှာဟလာဟိုဒီအစိုးရလက်ထက်မှာတော့ပြီးပြောဗျာနော်နောက်အစိုးရလက်ထက်မှာအလားမက်ပြဆိုပဲဒါစစ်တပ်ခေါင်းဆောင်တွေနဲ့သမရဥသိမ်းစင်တဲ့တော်ဆိုင်လို့တွေ့ကြရတယ်အဲ့ဒီကတော့ကျွန်တော်တို့ဆိုဆွေးနွေးရပဲတွားကြရကောင်းမလို့ထင်ပါတယ်ကျွန်တော်တို့တခြားဟိုဒီဟိုဖြီးပြီးသားကိစ္စတွေကိုကျွန်တော်တို့လောဆယ်မှာမပြောရင်ကောင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတောတာရှင်တချို့ကအီးမေးလ်နဲ့ပေးပြီးဆွေးနွေးထားတာတချို့လည်းရှိပါတယ်ကျွန်တော်တို့အဲ့ဒါတွေကိုလည်းဖော်ပြချင်ပါတယ်ဒီမှာတယောက်ကတော့ဥစိန်မောင်မေထီလာမျိုးပါပါသူကတော့စာရှယ်ကြီးပို့ထားတယ်ကျွန်တော်လည်းအချင်းယုံပြီးပြန်ပြီးသူစာကိုဖော်ပြချင်ပါတယ်အရာရာတိုင်းကိုတော့လေချွင်းချက်မရှိခွင့်လို့တင်မုန်းချေစင်းနေမှာဟုတ်ပါတယ်တရားဥပဒေရကြီးလေးတဲ့ပြမှုများကျူးလွန်ခဲ့သည်တို့ကိုတော့တရားဥပဒေရစုံစမ်းစစ်ဆေးဖော်ထုတ်ပြီးအများပြည်သူသိအောင်မြင်အောင်လုပ်တင်ပါတယ်တွေ့လာရတဲ့ပြမှုကျူးလွန်မှုကျူးလွန်သူတာဝန်ရှိသူတို့ကိုကြီးလေးတဲ့အဖြစ်ပေးအရေးယူမှုတွေမလုပ်ဘဲကျူးလွန်ခဲ့သူတာဝန်ရှိသူများကတက်ဆိုင်သူတို့အားဝန်ချတောင်းပန်ခြင်းနိဒာဆုံးရှုံးမှုတို့အတွက်ထိုက်တင်တဲ့နိဒာကြီးပေးစေခြင်းစသဖြင့်အနေဆုံးတာဝန်ယူစေမှုမျိုးညှိနှိုင်းပေးတဲ့မျိုးတွေလုံဆောင်တင်ပါတယ်အနာကိုလက်ကင်ထားပြီးမတရားနှိပ်စက်ညှဉ်းပန်းတက်ပြတ်အနိုင်ကျင့်တာတွေကိုခံစားခဲ့ရတဲ့ကာယကံရှင်တဲ့လူတို့ကဘာမှမတုံ့ပြန်နိုင်ခဲ့သလိုကျူးလွန်သမျှကိုဖုံးကွယ်လိလူရှူလူတို့ကိုမထိမမြင်ပြုလို့သာလူတို့က အခက်အခဲနာကျင်ချက်ထားနေတာဖြစ်ပါတယ်ဒီအခြေခဲကိုအထက်ပါနေတိုင်းဖြစ်ရှင်းလိုက်မယ်ဆိုရင်ပြည်သူတွေအတွင်းပြေးပြီးမျိုးသားပြန်လည်တင်းမြတ်ရေးကိုရှေ့ဆက်လက်ပြီးတော့လက်တွဲပြီးဆောင်ရွက်သွားနိုင်နေဆိုပြီးတော့ဆွေးနွေးကြပါတယ်ဆိုပြီးသူကပြေးထားပါတယ်ခင်ဗျာကျွန်တော်နောက်တစ်ယောက်လည်းရှိပါသေးတယ်ဦးသေးစောရဲ့ပေးစာတော့နားလောက်ကျေးဇူးပြုပြီးပြပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်နိုင်ငံတစ်ခုတူတယောက်အာနာရှင်စနစ်တပါတီအာနာရှင်စနစ်ဆက်အာနာရှင်စနစ်အောက်ကလွမြောက်ဖို့နီလန်ပေါင်းစုံတိုက်ပွဲဝင်ကြရပါတယ်ဒီလိုတိုက်ပွဲဝင်လို့ပြည်သူအာနာပြည်သူလက်ဝဲပြန်ရရှိလာတဲ့အခါပြည်ရင်းမှာနေထိုင်ကြတဲ့လူများဖြစ်ကြလို့နိုင်ငံအနာဂတ်အတွက်အမျိုးသားပြန်လည်တည်မြဲရေးကိုမဖြစ်မနေတည်ဆောက်ရမှာတာဝန်တစ်ခုဖြစ်တယ်လို့နှစ်ပေါင်းမြောက်များစွာအာဏာနဲ့အုပ်ချုပ်လာတဲ့အတွက်တဲ့ဆန့်ကျင်တော်လှန်ကြသူတွေလည်းပေးဆက်မှုအမျိုးမျိုးပေးဆက်ခဲ့ကြရပါတယ်။အာဏာရှင်လူသန်းစားတွေကိုလည်းလက်ကမ်းကြိုဆိုရတယ်လို့အဖိနှိတ်ခံပေးဆက်သူများကိုလည်းမျက်နှာလွှဲလို့မရပါဘူး။အမှန်တရားအတွက်ကျေနပ်မှုရမယ့်အဖြစ်တစ်ခုတော့ဖော်ထုတ်ပြသရပါလိမ့်မယ်။နိုင်ငံတကာမှာအာဏာရှင်မျိုးစုံကလွတ်မြောက်လာတဲ့နိုင်ငံတွေကိုလေ့လာရင်အမျိုးသားပြန်လည်တည်မြဲရေးအတွက်လက်ကမ်းကြတယ်လို့ဖိနှိတ်မှုတွေခံခဲ့ရတဲ့ပြည်သူတွေအတွက်အမှန်တရားတွေကိုလည်းဖော်ထုတ်ပြသကြရပါတယ်တဲ့။ Truth and Reconciliation Committee ဖွဲ့ပြီးတော့နေနာသူတွေအတွက်အမှန်တရားကိုဖော်ထုတ်ပြသတဲ့နိုင်ငံ30ကျော်ရှိပါတယ်ဒီတော့နိုင်ငံရှေ့ရေးအတွက်အမျိုးသားပြန်လည်တည်မြဲရေးတကူထဲနဲ့မပြီးပါဘူးအမှန်တရားအတွက်ဘလို့ဖော်ထုတ်ပြသမလဲဆိုတာပြည်သူကယုံကြည်လို့ပြည်သူအာဏာကိုလက်ခံမဲ့ဒေါအောင်ဆန်းစုကြည်ကိုနားလည်သိရှိဖြေကြားနိုင်မှုလိုပါတယ်ခင်ဗျာလို့ရေးထားပါတယ်ကိုအောင်လင်းဦ
းဟုတ်ကဲ့ကျေးဇူးပါနောက်တစ်ယောက်ကတော့ခတ်တူပါပဲမထွေးထိုင်းနိုင်ငံဆိုပြီးတော့သူကတော့လူခွင့်မျိုးစုံချုပ်ပေါက်ခံရတဲ့သူတွေအနေနဲ့အမျိုးသားညီညွတ်ရေးပြည်လည်စေဖို့အကြောင်းရင်းပြဿနာတွေကိုဟိုပြည်ဖုံးကချထားဖို့မသိပါဘူးတရားဥပဒေစိုးမိုးရေးရှိမှတိုင်းပြည်ငြင်းချမ်းသာရာတိုးတက်မှာဖြစ်တာကြောင့်ဒါတွေကိုဆောင်ရွက်ဖို့လိုပါတယ်ဆိုပြီးသူကတော့ခတ်တူတူပဲရေးထားပါတယ်ခင်ဗျာကျွန်တော်နောက်ထပ်စာတစ်စောင်လည်းတစ်ခါနဲ့တစ်လက်စာလည်းပေါ်ပြချင်ပါတယ်ဒါကတော့ဦးတန်ဝင်းကမ့်ဘလူမျိုးကပေးပို့ထားတာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဟာတောင်သူတယောက်ဖြစ်တဲ့အတွက်တောင်သူတယောက်အမြင်နဲ့ပဲဆွေးနွေးတင်ပြချင်ပါတယ်မြေယာကိစ္စနဲ့ပတ်သက်ပြီးအားလုံးတင်မုံချေပြဖို့လုံးဝမဖြစ်သင့်ပါဘူးဘာလို့လဲဆိုတော့မြေယာသိန်းဥပဒေနဲ့မညီပဲအသိန်းခံထားရတဲ့တောင်သူတွေအများကြီးရှိနေသေးလို့ပါအရင်အာဏာရှင်ဟောင်းကြီးတွေရဲ့တပည့်သားမျိုးတွေဟာတက်ဆိုင်ရာဒေသအာဏာပိုင်တစ်တော့နဲ့မြေစည်းဌာနတွေနဲ့ပေါင်းပြီးတော့မြေဧကပေါင်းထောင်ပေါင်းချီသိမ်းပြီးပိုင်ဆိုင်ထားကြပါတယ်အသိန်းခံတစ်တော့မျိုးတွေထဲမှာ15နဲ့နှစ်20ကျော်ဓမ္မဦးချလောက်ကိုင်းနေတဲ့တောင်သူအများကြီးရှိပါတယ်တဲ့အဲ့ဒီတောင်သူတွေဟာတက်ဆိုင်ရာတွေကမတိကျိုးကျွံပြုထားကြလို့ချင်းငွေနဲ့တခြားဘာအထောက်အပံ့မှမရကြတဲ့အပြင်ခရိုနီရရဲ့ပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခြင်းကိုခံနေကြရတယ်လို့တချို့လည်းထောင်ထဲရောက်နေကြရပါတယ်ဒီအကြောင်းတွေကိုထောက်ရှိပြီးတော့တက်ဆိုင်ရာပြစ်ကျူးလွန်သူများကိုပြစ်ဒဏ်မချခြင်းနဲ့ပါတောင်သူများနှစ်နာမှုမရှိစေရန်တော့အစီအစဉ်ပေးသင့်ပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ဒီလိုနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖန်ခံစည်းခံရတာဟိုထောင်နေတန်းနေကြတာတွေမကပါဘူးဒီလိုမျိုးမြေယာသိမ်းတာမျိုးလိုကိစ္စမျိုးတွေကလည်းရှိနေဆိုကိုဘိုးကြီးကဆောစောဆွေးနွေးတော့ပါတယ်ဒီအစိုးရတရက်တောင်မှဒီမိုကရေစီအစိုးရတရက်တောင်မှဟိုရုပ်လုံးပြည့်အောင်ပေါ်နိုင်မဲ့အခြေအနေရှိမရှိဆိုတာကိုစိုးရင်ရတဲ့အစ်စ်မှာရှိနေသေးတယ်ဆိုတာမှတ်ပါတယ်ဒါပေမဲ့အဲ့တော့ဒီကိစ္စတွေကိုလှုပ်ဖို့အချိန်မတန်သေးဘူးဆိုရင်အချိန်တန်တဲ့အချိန်မျိုးကြရရောဒါတွေကပြန်ပြီးတော့ဖော်ထုတ်ဖို့ဆောင်ရွက်ဖို့တွေရောမလိုရနိုင်ဘူးလားကိုဘိုးကြီး
ကျွန်တော်တို့ကျွန်တော်ဆိုလိုတဲ့သဘောကကျွန်တော်တို့လက်ရှိနိုင်ငံရေးအခြေအနေကိုရှိရမယ်ကျွန်တော်တို့အခြေအနေကိုကြည့်ပြီးတော့လုံနိုင်တဲ့ဟာတွေလုံဖို့တောင်းအားပေးတဲ့ဟာတွေကိုတော့ကျွန်တော်တို့လုပ်ရမှာပါဥပမာတရားဥပဒေစိုးမိုးရေးရှိအောင်ကျွန်တော်တို့တည်ဆောက်မှာအဲ့လိုတည်ဆောက်နိုင်မှုအတွက်ဆိုလို့ရှိရင်အခုလက်ရှိမတရားဒီ2008ဖော်ပြပုံအခြေခံဥပဒေရအာဏာတွေကိုတော်တော်များများကိုယူထားတဲ့တပ်မတော်ကဘယ်လောက်ထိအာဏာတွေကိုလျှော့ပြီးတော့ဟိုလျှော့ပြီးတော့ပေးမှလဲပေါ့အခုဒီလုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုတာဝန်ယူရတယ်။တာဝန်ယူရတဲ့ဆိုတော့ကောင်မှာကျွန်တော်တို့ကလုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုအစစ်နဲ့နှစ်ဆင့်ခွဲရပါမယ်။ဟိုမှာနိုင်ငံတော်ရဲ့အချုပ်အခြာအဏာကိုကာကွယ်ဖို့အတွက်တပ်မတော်ကတာဝန်ယူပြီးတော့ဒီပြည်သူတွေရဲ့အသက်အိုးအိမ်စီးပွားကိုလုံခြုံဒီလုံခြုံရေးအတွက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပြည်ရဲ့တာဝန်ယူအဲ့လိုဒီစစ်တပ်ထဲမှာကိုလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အပိုင်းနဲ့ပိုင်းခွဲရမယ်စစ်တပ်ရဲ့ဒီပြည်ရဲ့ပြည်ရဲ့ကိုအစိုးရကတရက်ပြီးတော့ကန့်ကွက်နိုင်တဲ့အမိပေးနိုင်တဲ့အနေအထားမျိုးဖြစ်တယ်ဆိုလို့ရှိရင်ဒီဆောင်တော့ပြောတဲ့လေယာဉ်မျိုးတက်နာတွေတခြားမျိုးပြမှာဖြစ်နေတဲ့တက်နာတွေအဲ့ဒါတွေကိုဖြည့်ဆည်းမှုအခွင့်အလမ်းတွေပို့ပြီးတော့ကျွန်တော်တို့များလာပါလိမ့်မယ်ဒီလိုမျိုးနိုင်ငံရေးအဆောက်အအုံကိုကျွန်တော်တို့ဒီပြင်ဆင်ဖို့လိုပါတယ်အဲ့လိုပြင်ဆင်တာကိုအခုတက်မလို့ကဘယ်လောက်ထိသဘောတူမလဲမတူဘူးလဲဆိုတဲ့ပုံမှာကျွန်တော်တို့ဒီနိုင်ငံရေးသူတွေအတွက်ကိုလုပ်ပေးနိုင်မယ့်ကိစ္စတော့ဒါကလူ့ခွင့်ချိုးဖောက်မှုတွေချက်တက်ဖို့လူ့ခွင့်ချင်းတွေတိုးတက်လာဖို့ကိစ္စကိုဆက်လုပ်သွားမယ်ဆက်လုပ်သွားမယ်ဟာတွေကဒီပုံမှာမူတည်နေပါတယ
်ဟုတ်ကဲ့ကိုမင်းလွင်အမြင်ရောခင်ဗျာကျွန်တော်တို့အခုဆက်စွားလွန်ပြောပေါ်လေလူခွေချိုးဖောက်မှုဆိုတော့ကိစ္စပုံစံပေါင်းစုံမျိုးနဲ့ရှိနေတယ်ဆိုတော့ဟိုဒီကိစ္စတွေကိုကျွန်တော်တို့ဘယ်ချင်းဘယ်တိုင်းတားလာမှာဘလို့ပုံစံမျိုးတွေနဲ့ဖြစ်ရှင်းနိုင်လိမ့်မယ်လို့ကိုမင်းလွင်တို့အနေနဲ့မျှော်လင့်ထားလဲ
ကျွန်တော်တို့အနေနဲ့မျှော်လင့်တာကတော့ပထမဆုံး မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးရှိဖို့လိုတယ်။တရားဥပဒေစိုးမိုးရေးရှိလာပြီဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေးဥပဒေဆိုင်ရာအခွင့်အရေးတရားဥပဒေဆိုင်ရာအခွင့်အရေးတွေကိုအပြည့်အဝခံစားနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးခံစားနိုင်ဖို့ကအဓိကအရေးကြီးတာကတရားဥပဒေစိုးမိုးရေးခိုင်မာဖို့ပဲလိုတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအခု2015အနေနဲ့2019ခုနှစ်သူတို့စီမံချက်တွေဆွဲပြီးတော့အမှုတွေမကြမ်းကြအောင်အများဆုံးစီရင်ဆောင်ရွက်ပေးနိုင်အောင်ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့တော့တရားဥပဒေစိုးမိုးရေးဘက်ကိုဆောင်ပေးပြီးတော့လှုပ်ဆောင်သွားတယ်ဆိုလို့ရှိရင်အစောကကျွန်တော်တို့နိုင်ငံသားတွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအာဓမ္မမြေရဲ့ပိန်ဆိုင်ခြင်းခံရတဲ့ကိစ္စရပ်တွေစတဲ့ကိစ္စရပ်တွေမှာဒီပိုင်းကျွန်တော်တို့အကာအကွယ်ပေးနိုင်မယ်အားလုံးခြုံနေသက်တာကွင်းတော့ရကြမှာရမှာပေါ့လေဒါလောလောဆယ်ဆယ်အခြေအနေမှာပါဒါပေမဲ့နောက်ပိုင်းနေမှာဒီအခြေခံအချက်လက်တွေအရတရားဥပဒေစိုးမိုးမှုရှိသွားပြီဆိုလို့ရှိရင်တော့နောက်ပိုင်းနေမှာလိုအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းပြီးတော့နိုင်ငံရဲ့နိုင်ငံသားတွေရဲ့လုံခြုံရေးအတွက်တာဝန်ယူကြတော့၎င်းယိုကြည်ပြတာတော့၎င်းစတဲ့ဥပဒေတွေပြဋ္ဌာန်းပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ပိုပြီးပြင့်တော်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဒီဒေါ်မွန်းနေလီအမြင်ရောခင်ဗျာဒီချင်းမျိုးသမီးစီယောအခုကျွန်တော်တို့ဘဲချင်းဘဲခါမျိုးမှာဘလို့ကိစ္စဟိုဘလို့ချင်းကတ်မှုမျိုးတွေနဲ့ဒီကိစ္စတွေကိုစပြီးလှုပ်တင်တယ်လို့မြင်ပါတယ်ခင်ဗျာ
တချက်ကတော့ဒီတရားဥပဒေစိုးမိုးရေးနဲ့အရေးကြီးတာပေါ့နော်တရားဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာတရားမျှတစွာစီရင်ခွင့်ရှိဖို့အတွက်လိုပါတယ်ကျွန်တော်တို့အာရဲ့ဒီဟိုအတွေ့အကြုံရပေါ့နော်ပြီးခဲ့တဲ့ဇန်နဝါရီလမှာဖြစ်ပျက်ခဲ့တဲ့ဒီဆီယမ်မနေဦးရဲ့ဒီအတက်ခံရမှုကိစ္စဆိုလို့ရှိရင်ဒီရေးဘေးဖြစ်ပေါ့နော်အဲ့မှာသူတို့စုံစမ်းစစ်ဆေးတဲ့လူတွေကလွတ်လွတ်လပ်လပ်နဲ့စုံစမ်းစစ်ဆေးခွင့်မရှိဘူးပြီးလို့ရှိရင်ချင်းချောက်မှုတွေရှိရယ်ဆိုတော့ဒီချိန်လေးမှာလည်း2008ဖွဲ့စည်းပုံအခြေခံဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီစစ်သက်ဆိုင်ရာတရားရုံးကဘယ်သူမှချုပ်ကွယ်မှုမရှိဘူးဆိုတဲ့အခြေအနေရှိနေတယ်ဆိုတော့ဒီလိုမျိုးပဲဖြစ်နေတယ်ဆိုလို့ရှိရင်လည်းဒီတရားဥပဒေစိုးမိုးရေးဘလောက်ပဲလုပ်လို့ပေါ့နော်အာဒီအမှန်တရားထုတ်ဖော်ဖို့အတွက်တည်တည်ခံချက်များဖြစ်ဆိုတဲ့အချိန်မှာလည်းလုံခြုံရေးရှိမှာမဟုတ်ဘူးဒါကြောင့်မို့တကယ်ပဲဒီတရားမျှတမှုကိုလုံးမဲ့အချိန်မှာအမှန်တရားဖုတ်ဖော်နိုင်တဲ့တည်တည်ခံထွက်ဆိုမဲ့သူတွေရဲ့လုံခြုံရေးကိုပါစဉ်းစားပေးဖို့အတွက်အရေးကြီးရပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒီမှာသောတာရှင်တူဟုတ်ကဲ့ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ပြီးတော့ဆွေးနွေးထားတာတခုရှိနေပါတယ်။ကြံကင်းမျိုးကဥကျော်လင်းအတန်ဖိုင်မှာကျွန်တော်နားထောင်ကြည့်အောင်ပ
ါ။ဒီကိစ္စကလက်ထက်ကလူအခွင့်အရေးချိုးဖောက်မှုတွေကိုတရားမျှတအောင်အတိအကျလုပ်ချင်ရင်တော့လက်စားချေကြရမှာပါ။ကြီးကျယ်မြင့်မြတ်သူတွေကတော့ကမ္ဘာသမိုင်းမှာလက်စားချေတာမတွေ့ကြပါဘူး။မဟာမဂန္ဒီကိုကြည့်မလား၊မာတင်လူသာကင်းကိုလေ့လာမလား၊မင်ဒဲလာရဲ့အတွေ့အကြုံကိုယူမလား၊ဘယ်သူမှလက်စားချေဦးစားမပေးပါဘူး။ကိုလိုချင်တဲ့အရာရရှိအောင်သာငြိမ်းချမ်းတဲ့အနေနဲ့လှုပ်ဆောင်ကြတာကြီးပါဒီကနေ့မြန်မာပြည်ရဲ့အခြေအနေကိုကြည့်မယ်ဆိုရင်လေဒေါ်အောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းတဲ့နေလန်းကသာဒီမိုကရေစီကိုမျှော်မှန်းနိုင်တဲ့အထိရောက်ရှိလာတာပါအာဏာရှင်တွေကလည်းစဉ်းစားတဲ့လူတွေပါစဉ်းစားတွေးခေါ်တာမှန်ကန်ခြင်းမှမှန်ကန်မှာဖြစ်ပေမဲ့သူတို့ကသူတို့ရှိရေးကိုပိုပြီးစဉ်းစားကြမှာပါပဲခေတ်ဆက်ဆက်အာဏာရှင်တွေရဲ့လုပ်ရက်တွေမှာသူတို့ရဲ့စိုးရိမ်မှုတွေကိုတွေ့ကြရပါတယ်မဆလာတပါတီအာဏာရှင်ရဲ့စိုးရိမ်မှုက88အရေးခင်းမှာစစ်တပ်ကိုအာဏာသိမ်းခိုင်းခဲ့တယ်လို့1990တုန်းကရွေးကောက်ပွဲရဲ့ရလက်ကိုအတိအမှန်မပြုတာကလည်းစစ်အာဏာရှင်ရဲ့စိုးရိမ်မှုကိုပြတာပါပဲသူတို့ကလည်းကမ္ဘာသမိုင်းမှာအာဏာရှင်တွေကြာဆုံးကန်းတီးတီးလေးလာထားကြမှာပါအာဏာရှင်တွေကအာဏာဆွန့်လွတ်ဖို့ဝင်လေတာလေသူတို့ရဲ့လူရက်တွေရဲ့တံပြန်တက်ရောက်မှုကိုသိထားကြလို့ပါပဲဒါကြောင့်လဲအာဏာရှင်တွေကအရှင်ဘယ်တော့မှမထွက်ဘူးဆိုကြတာဖြစ်ပါတယ်အရှင်ထွက်ပြီဆိုရင်လဲသူတို့နောင်ရည်စိတ်ချမယ်အခြေအနေတရားကိုစိတ်ချရတဲ့သူတွေကိုလွှဲပြီးမှအရှင်ထွက်ကြတာပါကျူဘာကကက်စထရိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်မီသားစုနဲ့နောက်ဆုံးမြန်မာပြည်မှာလည်းဒီတိုင်းပါပဲသူတို့လုတ်ခဲ့ကြတဲ့အပြစ်တွေကိုအရေးယူဖို့ကြွေးကြော်မှုတွေကလည်းအာဏာရှင်တွေကိုပို့ပြီးအကြောက်ကြီးနေခဲ့ပြီးကိုကျိုးကာကွယ်မှုတွေလုတ်ဆောင်ခဲ့ကြလို့ဒီမိုကရေစီခရီးလမ်းမှာကြန့်ကြာခဲ့ကြရတာပါရှေ့ကိုခတ်တွတ်တွန့်ပေါင်းနေခြင်းတော့ဒီအာဏာရှင်တွေကိုအရေးယူရဆိုတဲ့ညှိနေတဲ့ break တွေကိုဖြုတ်ချရမှာပါပဲ1988နဲ့1990ခုတွေကအဲ့ဒီညှိနေတဲ့ break တွေကိုဖြုတ်မချနိုင်ခဲ့လို့ရွှေပြည်တော်မျှော်တိုင်းဝေးခဲ့ကြရတာပါအာဏာရှင်တွေရဲ့လုပ်ရည်တွေကိုအရေးယူဖို့ကြိုးစားတာဟာပုံပြပုံပြတဲ့တင်းချိုင်းကိုပြန်ဖော်သလိုပါပဲတေချာတာကတော့အပုတ်ကောင်အယိုးစုနဲ့ပိုးလောက်တူကိုပဲတွေ့ရမှာပါခံခဲ့ရသူတွေကိုစာနာတနာပေမဲ့ကံနဲ့ကံရဲ့အယိုးကိုယုံကြည်ရင်တော့ကိုကတုတ်ပြန်လက်စားချေကြရမှာမဟုတ်ပါဘူးတကယ်လှုပ်ဆောင်ကြရမှာကထိခိုက်နစ်နာသူတွေကိုအစိုးရတက်က အတိတ်မှတ်ပြုပြီးတခုခုလှုပ်ဆောင်ပေးကြရမှာပဲဖြစ်ပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်အစီအစဉ်လဲဟိုအဆုံးမသက်ခင်လေးမှာကျွန်တော်ကိုဘိုကြီးကိုတစ်ချက်တော့မေးချင်ပါတယ်ဒါကဘာလဲဆိုတော့ကျွန်တော်ဒီအမျိုးသားပြန်လဲတင်းမြတ်ရေးကိုလည်းမထိခိုက်ရလေအောင်နောက်တစ်ခုကဟိုဒီလူ့ခွင့်ရေးချိုးဖောက်ခံရသူတွေဘက်ကလည်းတစုံတရာတရားမျှတမှုသူတို့အတွက်တစုံတရာပြန်ရရဲဆိုတော့ခံစားချက်မျိုးရအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုကြားထဲမှာပေါ့လေဘလို့နီးလန်းမျိုးတွေနဲ့ဖြစ်ရှင်းနိုင်တဲ့နီးလန်းတွေရှိနိုင်မလဲကိုဘိုကြီး
ဒါကဒီအစိုးရကနေပြီးတော့တရားဝင်အတိအမှတ်ပြုဖို့လိုပါတယ်။အဲ့တော့အစိုးရကတရားဝင်အတိအမှတ်ပြုတဲ့ကော်မတီတရားကြီးအစိုးရစီတဲ့ကော်မတီရောဖြစ်ဖြစ်အဲ့လိုဖွဲ့ပြီးတော့ဒါတွေကတောင်အာဖရိကတို့တခြားနိုင်ငံတွေမှာလည်းဒီဟိုပြီးခဲ့တဲ့အာဏာရှင်အစိုးရနဲ့ပူးပေါင်းပြီးတော့အစိုးရဖွဲ့ဒါပေမဲ့အမှန်တရားပေါ်ပေါ်ရေးကော်မရှင်လိုမျိုးဖွဲ့ပြီးတော့တကယ်လာပြီးတော့ဝန်ခံတဲ့သူတွေကိုလူငင်းချက်နဲ့ဝန်ပေးတာတွေနောက်ပြီးတော့တကယ်ခံရတဲ့သူတွေကိုသူကညှိနှိုင်းချေတို့လုပ်ပေးတာလေကျော်ပေးတာဆိုဒီစီဝါကုသတွေပဲဖြစ်ဖြစ်အင်းလာကြီးတို့တခုခုလုပ်ပေးတာလေနောက်တစ်ခုကတစ်စလုံးနဲ့ခြုံပြီးတော့ဒီအထင်းအမှတ်တခုခုလုပ်ပေးတာမျိုးတွေဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့အများကြီးလုပ်သွားလို့ရပါတယ်ဆိုတော့ဟိုအမှန်တရားကိုရှာဖွေတဲ့သူရဲ့ကံမှာအဖက်နေဟိုကျူးလွန်နေတဲ့သူတွေကိုပြန်ပြီးထောင်ချရမယ်လို့ဆိုလိုတာမဟုတ်ပါဘူးအတိတ်မှာဖြစ်ခဲ့တဲ့အရာတွေကဒါမျိုးတွေဖြစ်ခဲ့တယ်ဒီလိုမျိုးတွေနောက်မဖြစ်ရအောင်ကျွန်တော်တို့ကဒီနောက်မျိုးဆက်တွေကိုပြင်ရပြီးတဲ့အနေနဲ့လည်းဖြစ်တယ်နောက်တစ်ခုကဒီဆက်ပြီးတော့ဒီလိုမျိုးကျူးလွန်မှုတွေမဖြစ်နိုင်အောင်လို့ကျွန်တော်တို့ဒီနိုင်ငံတော်မှာရန်ရည်ရတစ်ခုကိုခိုင်ခံပုံမှာတည်ဆောက်ပြီးတော့ကျွန်တော်တို့ကာကွယ်သွားလို့ရပါတယ
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးကြတဲ့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးတင်မြန်မာနိုင်ငံကဦးဘိုကြီးအချင်းမျိုးသမီးစီယုံကဒေါ်မွန်နေလီနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ထလို့သူမဆုမွန်တဲ့သူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။အင်္ဂါနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
။ကမ္ဘာရာသီဥတုပြောင်းလဲရေးလုပ်ငန်းတွေကိုပံ့ပိုးဖို့ကိစ္စမှာအမေရိကန်ကုမ္ပဏီ83ခုပါဝင်ဖို့အတွက်ပြည်ထောင်နိုင်ငံဘာရီမြို့တော်မှာကျင်းပနေတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကတိပြုကြကြောင်းအမေရိကန်သမ္မတအင်ဂျီရောကကြေညာပါသေးတယ်။ဒီမန်ချက်ကတော့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုကို90ရာခိုင်နှုန်း၊ရေသုံးဆွဲမှုကို80ရာခိုင်နှုန်းရှော့ချပြီးတော့အစားတို့လောင်စာကိုရာနှုန်းဖြင့်ဝယ်ယူသုံးဆွဲကြဖို့ဖြစ်ပါတယ်။လာမယ့်၄နှစ်အတွင်းမှာအစားတို့လောင်စာအရင်းမြစ်တွေကိုထုတ်လုပ်ဖန်တီးပြီးတော့ရုပ်ကျွင်းလောင်စာနေရာမှာအစားထုတ်ဖို့အတွက်အာဖရိကနိုင်ငံတွေကိုပြင်သစ်ကဒေါ်လာတန် 2,100 ပေးမယ်လို့ဒီကနေ့အင်္ဂါနေ့မှာပဲပြင်သစ်သမ္မတကလည်းကြေညာသွားပါတယ်။ညီလာခံတက်ရောက်လာတဲ့အစိုးရခေါင်းဆောင်အများပြားကတနင်္လာနေ့မှာတော့တစ်တော်ပြုံးတိမှုကာကွယ်ရေးနဲ့တစ်တော်ပြန်လဲပြိုးထောင်ရေးဆောင်ရွက်ကြဖို့ဝိုင်းဝန်းပြီးတော့သဘောတူခဲ့ကြတာဖြစ်ပါတယ်။ကမ္ဘာအပူချိန်ဟာဆက်မှုတော်လှန်ရေးခေတ်ကြိုကာလနဲ့နှိုင်းယှဉ်ရင်2ဒီဂရီဆယ်စီယပ်စ်ထက်ပိုပြီးတော့မမြင့်တက်အောင်လှုပ်ဆောင်ကြဖို့မဖြစ်မနေလိုက်နာရမယ့်အချက်တွေကိုခေါင်းဆောင်တွေကြားသဘောတူညီမှုရဖို့ကြိုးစားနေကြပါတယ်။ကမ္ဘာတလုံးမှာ HIV ရောဂါပိုးရှိသူတွေအားလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြားရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကမိမောင်းထိုးထောက်ပြသွားပါတယ်။ AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှ16တန်းလောက်ဟာဆေးဝါးတွေကိုတွဲဖက်ပြီးတော့သုံးစွဲနေကြတယ်လို့ WHO ကပြောပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုချီချူးခုံပြူကြောင်းနဲ့နိုင်ငံရေးအခြေအနေတွေတည်တည်ငြိမ်ငြိမ်ရှိဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံကပြောကြားလိုက်ပါတယ်။နိုင်ငံရေးအခြေအနေတွေတည်ငြိမ်အောင်လို့ထိန်းသိမ်းသွားဖို့အမျိုးသားသွေးစည်းညီညွတ်ရေးစီးပွားရေးတိုးတက်မှုတွေကိုထိန်းသိမ်းဖို့နဲ့တိုင်းပြည်ဖွံ့ဖြိုးရေးမှာအားလုံးလက်တွဲလှုပ်ဆောင်သွားနိုင်ဖို့အင်းဒီဂျေမိတ်ဆွေနိုင်ငံတို့တစ်ခုဖြစ်တဲ့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကမနေ့တုန်းကပီကင်းမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်တုံးပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမအေးတနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကမီကဲလ်ဒူဝင်စကီဖြစ်ပါတယ်။ VOA American အသံမနခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9.30 ၊လိုင်းဒိုမီတာ48 kHz 6.8 ကလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလာမီတာ190 ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။
This program has come to you from the Voice of America, Washington.